Welcome to the Voice of America in Burmese.
Mingla nakhe ma shin 2006 khune September la de ye cha da bin ni manakhe VOA season 2 go American Piyan su myo do Washington DC ga ni line do meter 24, 32, 40 do ga ni dai yai thong ne pe ni ba de shin. ဒီအတန်းစမှာဒီကနေ့အတွက်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ Republican သမ္မတလောင်း Donald Trump ဟာမနေ့ကမက္ကဆီကိုနိုင်ငံကိုသွားရောက်ခဲ့ပါတယ်။ Brazil နိုင်ငံမှာသမ္မတဒစ်ဂျန်စစ်သာကျင်းဆိုလိုက်ပြီးဖြစ်ပါတယ်။20တရားစုပင်လုံးညီလာခံကိုကြိုဆိုကြောင်း American အစိုးရကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာက
အခုဆိုရင်တနိုင်ငံလုံးမှာရှိနေကြတဲ့ကျမတို့ရဲ့နိုင်ငံသူနိုင်ငံသားတွေအားလုံးဟာစိုးရိမ်မျောလင့်ချက်များ
နဲ့မငြိမ်းချမ်းသေးတဲ့နေမြေဒေသတွေကတိုင်းရင်းသူတိုင်းရင်းသားတွေစစ်ပေးကတိမ်းရှောင်နေရတဲ့ပြည်သူတွေရဲ့အရေးကိုဒီညီလာခံကြီးကမေ့လို့မဖြစ်ဘူးဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့အခုလိုပြောကြားချက်တွေနဲ့အတူဒီပင်လုံညီလာခံကြီးကို American ပြည်အောင်စုရောက်တိုင်းရင်းသားတွေကလည်းကြိုဆိုတဲ့အကြောင်းနဲ့အခုဒီညီလာခံကြီးမှာတိုက်ရနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေလေးလာသူအရက်ဖက်အဖွဲ့စည်းတွေကပုဂ္ဂိုလ်တချို့ရဲ့ပြောကြားချက်စူးစီးတင်ပြမှုတွေပါဝင်ထိုင်းနိုင်ငံရောက်ရွှေပြောင်းအလုပ်သမားတွေလက်ရှိဖမ်းဆီးထောင်ဒဏ်ကြားခံနေရတဲ့ပတ်သက်တဲ့သတင်းတွေကိုဒီမနက်မှာပြောပြသွားဖို့ရှိပါတယ်။အခုအရင်ဆုံးထိတ်ဆုံးရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးသွားမှာပ
ါ။မက္ကဆီကိုကနေအမေရိကန်နိုင်ငံအတွင်းမှာတရားမဝင်လာရောက်နေထိုင်ကြသူတွေအရေးနဲ့ကုန်သွယ်ရေးကိစ္စတွေအပါအဝင်လွန်ခဲ့တဲ့တစ်နှစ်တာကာလအတွင်းသူဝေဖန်ပြောဆိုခဲ့တဲ့အကြောင်းအရာအတော်များများကိုမက္ကဆီကိုသမ္မတအန်ဂရီကီပညာနီယက်တိုနဲ့ပုံမှန်လင်းလင်းပြောဆိုခဲ့တယ်လို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပြောပါတယ်။သူအနေနဲ့ American ပြည်ထောင်စုကိုချစ်ကြောင်းဒါကြောင့်လဲ American နိုင်ငံအတွင်းမှာနေထိုင်ကြသူတွေလုံလောက်တဲ့အကာအကွယ်မှုကိုရရှိမှုကိုလိုလားကြောင်းမက္ကဆီကိုသမ္မတအနေနဲ့အလားတူသူတန်းပြည်ကိုချစ်တဲ့အကြောင်းပြန်လည်ပြောကြားခဲ့တဲ့အကြောင်းကိုလဲမက္ကဆီကိုနိုင်ငံမြို့တော် Mexico City မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း Trump ကမက္ကဆီကိုသမ္မတပညာနီယက်တိုကိုပြောကြားလိုက်ပါတယ်။ရွေးကောက်ပွဲမဲ့ဆက်စည်းမှုကာလအတွင်းမက္ကဆီကိုနိုင်ငံသားတွေကိုဝေဖန်ပုတ်ခတ်ပြောဆိုမှုတွေနဲ့ထရမ့်ကထောက်ခံမှုအများပြားရရှိခဲ့တာဖြစ်ပေမဲ့အဲဒီလိုပြောဆိုမှုတွေဟာမက္ကဆီကိုလူမျိုးတွေကိုထိခိုက်နစ်နာစေတယ်လို့သမ္မတပညာနီယက်တိုကပြောပါတယ်။အမေရိကန်နိုင်ငံရဲ့တောင်ပိုင်းနယ်စပ်မှာတည်ရှိတဲ့မက္ကဆီကိုနိုင်ငံသားတွေဟာအမေရိကန်နိုင်ငံထဲဝင်လာပြီးအလုပ်အကိုင်တွေရယူနေတယ်။မက္ကဆီကိုနိုင်ငံကမဒိန်သမားတွေကိုဆေးလွတ်နေတယ်၊ရာဇဝတ်သမားတွေ၊လူသက်သမားတွေကိုဆေးလွတ်နေပြီးမက္ကဆီကိုအစိုးရအနေနဲ့အဲဒီလူတွေကိုတားဆီးဖို့တစုံတရာလုံဆောင်ခြင်းမရှိဘူးဆိုပြီးထရမ့်ကဆွဆွဲပြောဆိုနေကြတာဖြစ်ပါတယ်။ဒါအပြင်နိုင်ငံနယ်စပ်မှာဒတိုင်းဆောက်ဖို့ထရမ့်ကအဆိုပြုထားပြီးအဲ့ဒီဒတိုင်းအတွက်ကုန်ကျငွေကိုမက္ကဆီကိုနိုင်ငံကပေးရမယ်လို့ပြောပါတယ်။မက္ကဆီကိုသမ္မတအန်ဂရီကီပညာနီယက်တိုကတော့ထရမ့်ဟာဖက်ဆစ်အာဏာရှင်တွေဖြစ်ကြတဲ့ဟစ်တလာတို့မူဆိုလီနီတို့နဲ့တူကြောင်းပြောကြားခဲ့ပါတယ
်။ဘရာဇီးလ်နိုင်ငံမှာသမ္မတသစ်ဖြစ်လာတဲ့မိုက်ကယ်တမ်မာကပြဿနာတွေနဲ့ရင်ဆိုင်နေတဲ့သူ့နိုင်ငံအတွက်ခေတ်အစိုးရတက်ကိုထူထောင်มาဖြစ်ကြောင်းဗိုလ်တော်ဘူးနဲ့သမရအဖြစ်ကျန်းသစ္စာချိန်ဆိုပြီးမကြခင်မှာပဲခရီးပေးလိုက်ပါတယ်။အရင်သမရဟောင်းဒယ်မာရူဆက်ကိုအစိုးရဘတ်ဂျက်ငွေရာသုံးစင်းဆိုင်ရာဥပဒေချိုးဖောက်မှုနဲ့ရာထူးကနေဖယ်ရှားဖို့ဘရာဇီးလ်အထက်လွှတ်တော်ကထောက်ခံမဲ60မဲကန့်ကွက်မဲ20နဲ့မဲခွဲဆုံးဖြတ်ခဲ့ကြတာပါ။ဘရာဇီးလ်နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမရဖြစ်တဲ့ဒယ်မာရူဆက်ကိုတနင်္လာနေ့က14နိုင်ကျော်မင်းမြန်ဆစ်ဆေးခဲ့ပြီးတဲ့နောက်မှာအပြစ်ရှိကြောင်းဆုံးဖြတ်ချက်ချခဲ့တာဖြစ်ပြီးအင်ကာနီကတော့သူ့ပေါ်မှာဆွဲချက်တင်ထားတာကိုနောက်ဆုံးဖြစ်တဲ့ခြေပခွင့်ပေးခဲ့ပါတယ်။တရားရုံးရဲ့အခုလိုဆုံးဖြတ်ချက်အတွက်အထက်လွှတ်တော်အမတ်81ဦးထဲကအနည်းဆုံး54ဦးကထောက်ခံမဲ့ပေးမှဒီဆုံးဖြတ်ချက်အတည်ဖြစ်ပါတယ်။သမ္မတအဖြစ်ကျန်းသက်စာချိန်ဆိုပြီးတဲ့နောက်မှာပြုလုပ်တဲ့ရုပ်တံကနေဓာတ်ရိုက်ထုတ်လွှင့်တဲ့ဝန်ကြီးများအဖွဲ့အစည်းအဝေးမှာထမ်မာကသူဟာဘရာဇီးလ်နိုင်ငံရဲ့စီးပွားရေးကိုပြုပြင်ဖို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရအောင်ဆွဲဆောင်ဖို့အလုံးလက်မဲ့ဥယျာဉ်လျှော့ချဖို့နဲ့ပင်စင်စနစ်ကိုပြန်လည်ပြုပြင်ဖို့တွေကိုအဓိကဦးစားပေးလှုပ်ဆောင်မယ်လို့ပြောကြားခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့လုပ်ဖို့ကံပတ်မဟာမိတ်တွေကြားအကွက်ကွက်ပြပြဖြစ်နေတာကိုတော့အတိခံမှာမဟုတ်ဘူးလို့သတိပေးပါတယ်။ Roosevelt 2014ရွေးကောက်ပွဲမှာလူကြိုက်များစီဖို့စူးစမ်းခဲ့မှာအစိုးရဘတ်ဂျက်လုံငွေပြတာကိုနိုင်ငံတော်ဘဏ်တွေကနေငွေတွေယူပြီးတရားဝင်သုံးဆွဲခဲ့တယ်လို့အဆွတ်ဆွဲခံခဲ့ရတာပါ။သူကတော့သူကအမှားဘာတစ်ခုမှမလုပ်ခဲ့ပဲအတိုက်ခံတွေကသူ့ကိုဖြုတ်ချဖို့အတွက်စူးစမ်းမှုတစ်ခုလို့ခြေပခဲ့ပါတယ်။
စီးရီးယားနိုင်ငံအတွင် RS Islamic Society အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်အဖွဲ့ရဲ့မဟာဗျူဟာမျိုးလည်းဖြစ်သူဟာရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသွားခြင်းဖြစ်ကြောင်းပြောဆိုမှုဟာအတိအပယ်မရှိတဲ့ပြောဆိုမှုဖြစ်ကြောင်းအမေရိကန်အစိုးရအရာရှိတဦးက VOA ကိုပြောပါတယ်။အင်ကာနေတုန်းကအလက်ပိုခရိုင်အတွင်းဘုံကျဲစစ်စင်ရမှာအဘူမူဟာမက်အယ်အဒနာနီအပါအဝင် RS သွေးကြွ40လောက်ကိုရုရှားလေရင်စစ်လေရင်ကတုံ့တင်နိုင်ခဲ့တယ်လို့ရုရှားကာဝေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီလိုရုရှားရဲ့ထုတ်ပြန်ချက်ဟာမယိုသားမှုနောက်တရပဲလို့အမေရိကန်အရာရှိက VOA ကိုပြောပါတယ်။L အဒနာနီကိုအချိန်အတော်ကြာစောင့်ကြည့်နေခဲ့ပြီးအလက်ပိုးမြောက်ဖက်ဝါရှိယားကျေးရွာနီးမှာကားနဲ့သွားနေစဉ်လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသွားတာဖြစ်တယ်လို့အမေရိကန်အရာရှိကပြောပါတယ်။ISD ကလည်းအဘူမူဟာမက် L Adnani အင်ကာနီကအလက်ပိုးထိုးစစ်ကိုတွန်းလှန်ရေးကိုကြီးကြပ်နေစဉ်သေဆုံးသွားခြင်းဖြစ်တယ်လို့ပြောပါတယ
်။ Syria နိုင်ငံမြောက်ပိုင်းမှာချင်းချောက်နေမှုတွေအားလုံးမရှင်းသွားသေးရေတူရကီဘက်ကထိုးစစ်ဆင်နေတာကိုရပ်ပြန်မှာမဟုတ်ဘူးလို့တူရကီအစိုးရကပြောကြားလိုက်ပါတယ်။တူရကီအစိုးရက IS တွေ့ကြရကိုသားမကကတ်အလုသမားပါတီ PKK တပုံတွင်းနဲ့ဆက်ဆက်နေသူဖြစ်နေအစိုးရကသတ်မှတ်ထားတဲ့ American ကြောထောက်နောက်ခံပေးထားတဲ့ Cuts လက်နက်ကင်အဖွဲ့တွေကိုပါပြစ်မှတ်ထားပြီးပြီးခဲ့တဲ့သတင်းဘက်ကပဲစပြီးထိုးစစ်ဆင်နေတာပါ Cuts တပုံတွင်းနဲ့တူရကီအစိုးရကြားတိုက်ခိုက်မှုတွေဟာရှုပ်ထွေးနှင့်ပြီးတာဖြစ်နေတဲ့ Syria ချင်းနေပိုးပြီးဆိုးစေပါတယ် Syria ပဋိပက္ခမှာ Iranရုရှားနဲ့လက်ဗနွန်ခြေဆက် Hezbollah စစ်သွေးကြွတွေကတူရကီအစိုးရကိုကူညီနေချိန်မှာ American နဲ့တခြားအနောက်အင်အားကြီးနိုင်ငံတွေကတပုံဖွဲ့တွေကိုထောက်ပံ့ကူညီနေတာဖြစ်ပါတယ်။အခုတူရကီအစိုးရရဲ့ထိုးစစ်ဆင်မှုကနေ IS စစ်သွေးကြွတွေကို General Blast မြို့ကမောင်းထုတ်နိုင်ခဲ့တယ်လို့ဒီမတိုင်ခင် Manbij မြို့ကိုစစ်သွေးကြွတွေလက်ထက်ကပြန်ရဖို့တိုက်ပွဲဝင်နေတဲ့ Cuts လက်နက်ကင်ဖွဲ့တွေကိုလည်း Syria နိုင်ငံတောင်ပိုင်းဒေသထိထိုးစစ်ဆင်တိုက်ခိုက်နိုင်ခဲ့တာဖြစ်ပါတယ်။ Cuts တပ်ဖွဲ့တွေက Euphrates မြို့အရှိတ်ဘက်ကပြန်ရောက်လာပြီးမို့ဒါတိုက်ပွဲတွေအဆုံးသတ်စီဖို့ဖြစ်လာမယ်လို့ American ဘက်ကမျှော်လင့်ထားကြောင်းအမေရိကန်ကြီးတန်းစစ်ဘက်ဗိုလ်ချုပ်ကြီးတူကပြောပါလေ
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်ဘက်ကသတင်းလေးကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်ကိုအဆုံးသတ်ပေးနိုင်မဲ့9ရက်ကြာပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံကိုဩဂုတ31ရက်နေ့ကအနေပြည်တော်မှာစတင်လိုက်ပြီးဖြစ်ပါတယ်ညီလာခံအဖွဲ့မှနိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအမှားစကားပြောကြခဲ့သလိုတမတော်ကာကွယ်ရေးဦးစီးချုပ်အဖိုးချုပ်မူကြီးမင်းအွန်လိုင်းလွတ်တော်နေရစလုံးရဲ့ဥက္ကဋ္ဌတွေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းတို့လည်းတက်ရောက်အမှားစကားပြောကြားခဲ့ကြပါတယ်။ဒီညီလာခံကိုအမေရိကန်ပြည်ထောင်စုအနေနဲ့ကြိုဆိုကြောင်းနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကဗုဒ္ဓနေ့မှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားခဲ့ပါတယ်။
The United States welcomes the opening ceremony today in Burma of the Union Peace Conference.21st century
ပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ကြိုဆိုကြောင်းမြန်မာနိုင်ငံမှာငင်းချမ်းရေးရည်ရှိတည်မြဲဖို့အတွက်အရေးပါတဲ့ဖြစ်စဉ်တစ်ခုဖြစ်ကြောင်းဒါဟာခိုင်မာတောင်တင်းတဲ့ဒီမိုကရေစီနိုင်ငံအဖြစ်အသွင်ကူးပြောင်းရမှာလဲအထောက်အကူပြုစေကြောင်းဒါအပြင်မြန်မာလူထုအားလုံးရဲ့ရပိုင်ခွင့်အခွင့်အရေးတွေတင်းပြစ်ကြက်ပြစ်လေးစားလိုက်နာတဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုဖြစ်ပေါ်လာဖို့လဲပထမခြေလှမ်းတစ်ခုလို့ဆိုရမှာဖြစ်ကြောင်းဂျွန်ကာဗီကဝါရှင်တန်ဒီစီမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါဒီညီလာခံကိုအစိုးရတာဝန်ရှိသူတွေတပ်မတော်အရာရှိကြီးတွေတိုင်းဒေသကြီးအစိုးရတွေကကိုယ်စားလှယ်တွေလူထုအခြေပြုလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းပေါင်း18ခုကကိုယ်စားလှယ်တွေလည်းတက်ရောက်နေကြတာဖြစ်ပါတယ်နိုင်ငံတကာကတန်တမာနေလဲလေ့လာသူတွေအဖြစ်တက်ရောက်နေကြပါတယ
် American သမ္မတ Barack Obama ဟာတရုတ်နိုင်ငံဟွန်ဆွန်းမှာကျင်းပမယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20G20 ထိပ်သီးစည်းဝေးနဲ့ Laos နိုင်ငံ Vientiane မှာကျင်းပမယ့်ရှစ်တောင်အာရှနိုင်ငံများအဖွဲ့ ASEAN နဲ့အရှေ့အာရှထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်စက်တဘာ2ရက်နေ့ကနေ10ရက်နေ့ထိအာရှဒေသကိုခီးထွက်ဖို့ရှိပါတယ်။အခုခီးစဉ်ကသမ္မတ Obama အတွက်သူ့ရဲ့သမ္မတတက်တန်းအတွင်း17ချိန်နဲ့နောက်ဆုံးအချိန်မြောက်အာရှခီးစဉ်ဖြစ်ပါတယ်။အာရှ Pacific ဒေသမှာ American အင်အားချိန်ခွင်ရှာပြန်ပြီးတိနှိမ့် ထိန်းချီရေးမဟာဗျူဟာနဲ့ဒီဒေသနဲ့ပတ်သက်ပြီးသူ့ရဲ့တမိုင်းမှတ်တမ်းတွေဘလို့ဖြစ်လာမယ်ဆိုတာမရေမရရှိနေချိန်မှာပဲအရေးတကြီးကိစ္စမျိုးစုံကိုအခုခီးစင်တွင်မှာပဲသမ္မတအိုဘားမားရင်ဆိုင်ရဖို့ရှိပါတယ်။နိုင်ငံခြားရေးမူဝါဒပြန်လည်ထိန်းချီရေးဟာအမေရိကန်နိုင်ငံရဲ့အနာဂတ်ဘေးကင်းလုံခြုံရေးနဲ့တာယာဝါပြောရေးအတွက်အထူးအရေးကြီးတယ်လို့သမ္မတအိုဘားမားကပြောခဲ့ပါတယ်။အခုအာရှခီးစင်တွင်ပစိဖိတ်သမုတ်တရားဖြတ်ကျော်မိတ်ဖက်ပူးပေါင်းဆောင်ရွက်ရေး TPP ကိုအတည်ပြုဖို့အတွက်သမ္မတအိုဘားမားအနေနဲ့ထပ်ခါတလဲလဲအခိုင်အမာပြောမယ်လို့အင်ဂျီရောတာဝန်ရှိသူတွေကပြောပါတယ်။ Pacific ရံဝန်နိုင်ငံ12နိုင်ငံလက်မှတ်ရေးထိုးတဲ့ဒီ TPP သဘောတူညီချက်ဟာသမ္မတအိုဘားမားချမှတ်တဲ့အာရှဗဟုပြုမူဝါဒရဲ့စီးပွားရေးဆိုင်ရာအခြေခံအုတ်မြစ်ဖြစ်ပါတယ
်။အိန္ဒိယနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းလက်တွဲပြီးကမ္ဘာအရေးအရာတွေကိုပို့ပြီးတော့တာဝန်ယူဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကအိန္ဒိယနိုင်ငံဘုတ်ထူးနေကတိုက်တွန်းလိုက်ပါတယ်။အိန္ဒိယနည်းပညာတက္ကသိုလ်ဒီလီကမ်ဘတ်ကကျောင်းသူကျောင်းသားတွေကိုမှင်ကွန်းပြောကြားခဲ့စဉ်မှာနိုင်ငံသားရဲ့ဝန်ကြီးကအိန္ဒိယနိုင်ငံဟာကမ္ဘာကြီးတစ်ခုလုံးပေါ်တက်ရောက်မှုရှိတဲ့ကိစ္စတွေမှာပါဝင်ဆောင်ရွက်ပေးနေတဲ့အင်အားကြီးနိုင်ငံတစ်ခုဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အကြံဖတ်မှုကနေရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအထိကမ္ဘာကြီးကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်ကမ္ဘာပေါ်မှာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးနှစ်ခုအကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။
2008ခုနှစ်ဘေကျင်းအိုလံပိကအားကစားပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခဲ့သူတွေကနောက်ထပ်အားကစားသမား6ဦးဟာတားမြစ်ဆေး30မှုရှိကြောင်းဆေးပြန်ဆရာကတွေ့ရှိခဲ့တာမို့သူတို့ကိုနိုင်ငံတကာအိုလံပိကကော်မတီကအရေးချင်းမမှီတဲ့အတွက်ပယ်ချလိုက်ပါတယ်။ဒီ6ဦးထဲက4ဦးကသူတို့ပြိုင်ပွဲဝင်တဲ့အားကစားပွဲတွေမှာဆုရစိတ်တွေရရှိခဲ့ကြတာဖြစ်ပါတယ်။ရုရှားကအလေးမသမားတွေဖြစ်ကြတဲ့ Nadas Da Epica နဲ့ Marina Sharap တို့ဟာခြေတစိတ်နဲ့ငွေတစိတ်စုအတိအသင့်ရခဲ့တာမို့သူတို့စုတွေကိုပြန်ပြီးရုပ်သိမ်းလိုက်ကြောင်းကြေညာခဲ့တာပါ Direct from Washington The
Voice of America The VOA ကိုဇော်ဝင်းနိုင်တဲ့ဒေါ်ခင်မျိုးသက်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့စစ်ဘေးသင့်ပြည်သူတွေအရေးတော်ဆန်းစစ်ကြီးပြောခဲ့တဲ့အကြောင်းကိုကြည့်အောင်ပါမြန်မာနိုင်ငံတွင်းကတိုင်းရင်းသားဒေသတွေရှိနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုမေ့မထားသင့်ကြောင်းသမိုင်းဝင်27ရာစုပင်လုံနီလာခံအဖွဲ့မေကောမှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစစ်ကြီးကထည့်သွင်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာစစ်ဘေးဒဏ်တွေကြောင့်နေရစွန့်ခွာထွက်ပြေးနေကြရတဲ့ IDP ဒုက္ခသည်တွေရဲ့အခမ်းအနားဟာအရေးအကြီးဆုံးအချက်ထဲမှာပါဝင်ကြောင်းလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကလည်းပြောပါဗျ။အပြည့်စုံကိုတော့ကိုစောဝင်းလိုင်ကစူးစီးတင်ပြထားပါဗျ။
ဩဂုတ်လ31ရက်နေ့မှာစတင်တဲ့9ရက်ကြာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအဖွဲ့မိန်ခွန်းမှာဒေါအောင်ဆန်းစုကြည်ကစစ်ဘေးရှောင်ဒုက္ခသည်တွေအရေးကိုမေ့မထားကြဖို့ညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောကြားခဲ့ပါတယ်
။အခုဆိုရင်တနိုင်ငံလုံးမှာရှိနေကြတဲ့ဒီမတို့ရဲ့နိုင်ငံသူနိုင်ငံသားတွေအားလုံးဟာစိုးရိမ်မျှော်လင့်ချက်များနဲ့စောင့်ကြည့်နေကြပါပြီ။မငြိမ်းချမ်းသေးတဲ့နယ်မြေဒေသတွေမှာရှိနေတဲ့ဒီမတို့ရဲ့တိုင်းရင်းသားတိုင်းရင်းသူတွေဟာလည်းဒီမတို့ရဲ့ညီလာခံကြီးဘယ်လိုဖြစ်လာမလဲဆိုတာကိုအားကိုးတကြီးတောင်းပြန်နေကြပြီဖြစ်ပါတယ်စစ်ဘေးရှောင်ဖို့ဟိုဟိုဒီဒီပြေးလွှားနေကြရတဲ့ဒုက္ခသည်တွေထဲမှာအရွယ်အမျိုးမျိုးပါနေပါတယ်သူတို့အားလုံးရဲ့မျောလင့်ချက်တွေမေးမိန်အပြော့နေတာကြာခဲ့ပါပြီဒီတစ်ခါတော့ဘယ်လိုများဖြစ်လာမလဲဆိုတာကိုလည်းမဝင့်မရဲနဲ့မျောလင့်နေကြပါတယ်သူတို့ရဲ့ဒုက္ခတွေကိုကျမတို့တွေမေ့လို့မဖြစ်ပါဘူး
IDP လို့ခေါ်တဲ့ပြည်တွင်းမှာနေရစွန့်ခွာထွက်ပြေးကြရသူတွေကိုမကြာခဏဒုက္ခသည်တွေအဖြစ်မှားယွင်းခေါ်ဆိုလေးရှိကြပါတယ်။တကယ်တော့ဒီလူတွေဟာနေဆက်ဖြတ်ကျော်ခြင်းမရှိဘဲကိုယ်တိုင်ပြည်အတွင်းမှာသာအများအားဖြင့်ဘေးကင်းရာကိုထွက်ပြေးတိမ်းရှောင်နေကြသူတွေဖြစ်ပါတယ်။စစ်မဲ့ဖြစ်ပွားခြင်း၊ဖိနှိပ်ချုပ်ချယ်ခြင်း၊လူအခွင့်အရေးချိုးဖောက်မှုစတဲ့တခြားဒုက္ခသည်တွေနေဆက်ကိုဖြတ်ကျော်ပြီးပြပကိုထွက်ပြေးကြရတဲ့အခြေခံအကြောင်းအချက်တွေနဲ့တူညီတဲ့အချက်တွေနဲ့နေရစွန့်ခွာထွက်ပြေးကြရတာဖြစ်ပေမဲ့ကိုယ်တိုင်ပြည်အတွင်းမှာရှိနေသေးတာကြောင့်မိမိအစိုးရရဲ့အုပ်ချုပ်မှုအောက်မှာပဲတရားဝင်တည်ရှိနေကြသူတွေဖြစ်ပါတယ်။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပြန်ထားတဲ့2015ခုနှစ်စည်းရင်းတွေအရမြန်မာနိုင်ငံအတွင်းမှာစစ်ဘေးရှောင် IDP ဒုက္ခသည်ပေါင်း6သိန်းနီးပါးရှိတယ်လို့ဆိုပါတယ်။ Brad Adam ဟာ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာညွှန်ကြားရေးမှူးဖြစ်ပါတယ်။သူကငြိမ်းချမ်းရေးဆွေးနွေးမှုတွေမှာ IDP လို့ခေါ်တဲ့ပြည်တွင်းစစ်ကြောင့်နေရစွန့်ခွာထွက်ပြေးကြရသူတွေအရေးဟာအရေးပါဆုံးကိစ္စရာတစ်ခုဖြစ်တယ်လို့ပြောပါတယ
် IDPs are possibly the most important group of people in the peace process these are the people who have been
ငြိမ်းချမ်းဆွေးနွေးမှုတွေဟာ IDP ပြည်တွင်းနေရစွန့်ခွာထွက်ပြေးကြရသူတွေအရေးဟာအရေးကြီးဆုံးအကြောင်းအရာတစ်ခုဖြစ်ပါတယ် နှစ်ပေါင်း90လောက်ကြာလာပြီဖြစ်တဲ့ပြည်တွင်းစစ်ရဲ့အနေထားရုံတွေကိုဒီလူတွေကြုံတွေ့ခံစားနေရတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံရဲ့ပြည်တွင်းစစ်အဆုံးတိုက်ရေးအတွက်လှုပ်ဆောင်တဲ့ဘယ်ကိစ္စမှမဆို IDP တွေနေရပြန်နိုင်ရေးသူတို့ရဲ့စီးပွားရေးလူမှုရေးနဲ့နိုင်ငံရေးအခြေအနေတွေပြန်လည်တည်ဆောက်နိုင်မဲ့အခွင့်အရေးတွေဖန်တီးပေးမဲ့အစီအစဉ်တွေပါဝင်သင့်ပါတယ်။
San Francisco မြို့မှာအခြေစိုက်နေထိုင်တဲ့ပြည်ပရောက်ကချင်အမျိုးသားအစည်းအရုံးကအမေရိကန်ဌာနကွဲရဲ့ဒုတိယဥက္ကဋ္ဌဖြစ်သူကိုဇော်အောင်ကလည်းပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာဒုက္ခသည်တွေကိစ္စဟာအရေးပါကြောင်းပြောပါတယ
်။အထူးသဖြင့်ကျွန်တော်တို့ပြည်ပစစ်တံကိုခံရတာကတော့နေဆက်ဒေသဘက်မှာရှိတဲ့တိုင်းရင်းသားတွေပေါ့နော်။မြို့ဘက်မှာတလောက်မသိတာဟုတ်။ဒါပေမဲ့အဲ့ဒီဘက်မှာကျွန်တော်တို့ရဲ့ကလေးတွေမိခင်တွေအသက်ကြီးရွယ်အိုတွေကထပ်ပြေးသိမ်းရှောင်ပြီးတော့မှဒုက္ခတွေစကားနေမှာဆိုရင်အခုဆိုရင်နှစ်ရှည်လာပြန်နေလာရတယ်သူတို့တွေကအစားအသောက်မလုံလောက်ဘူးတန့်ရှင်းနေရေးမရဘူးသူတို့မိလာစနစ်တေချာမရှိဘူးအဲကြောင့်မလို့ယောဂဗျာတွေထူပြောပြီးတော့ကလေးတွေတည်ဆုံးတယ်နောက်ကလေးတွေကလည်းအစာရေးစာငတ်မှုပြီးတော့မှဒီအာဟာရတွေချိုးတက်နေကြတယ်အဲကြောင့်မလို့သူတို့ကလည်းပဲအမတန်မှအင်းကိုပြန်ချင်လာပြီဒီဟာကိုပြန်ချင်လာပြီခုချိန်မှာအမျိုးသားကောင်းဆောင်ကြီးပုချော်ဆိုင်ရဲ့တမီးတောင်ဆန်းစုကြည်ကိုတိုင်းသူရဲ့မိန့်ခေါ်မှာဒီတိုင်းရင်းသားဒုက္ခတွေအဲ့ဒီအရေးကိုမမေ့ပါဘူးအယူဆိုင်နေပါတယ်ဆိုတော့သူမိန့်ခေါ်မှာထည့်ပြောတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီပရောက်ကချင်အမျိုးသားတွေအနေနဲ့လည်းပဲဒါကိုဝမ်းမြောက်ဝမ်းသာပြုဆိုပါပဲ
လက်ရှိကျင်းပနေတဲ့ပြည်ထောင်စုညီညာရေးညီလာခံကိုပြည်ပရောက်ကချင်အမျိုးသားတွေအနေနဲ့အကောင်းမြင်ကြိုဆိုကြောင်းပြောပါတယ်။နေပြည်တော်မှာ9ရက်ကြာကျင်းပနေတဲ့ပြည်ထောင်စုညီညာရေးညီလာခံ20တရားစုပင်လုံးကိုအစိုးရကတာဝန်ရှိသူတွေတက်မတော်အရာရှိကြီးတွေတိုင်းဒေသကြီးအစိုးရတွေကကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလည်းတက်ရောက်နေကြတာဖြစ်ပါတယ်။ဒီညီလာခံကိုတော့မြောက်ပိုင်းမဟာမိတ်သုံးဘွဲ့ဖြစ်တဲ့ AA ရခိုင်တက်မတော်ကိုကန့်နဲ့တအောင်တပ်ဖွဲ့တို့ကတက်ရောက်ခြင်းမရှိပါဘူးခင်ဗျာ။
ကိုယ်စော်ဝင်လိုက်တက်ဆက်သွားတာပါအခုကျင်းပနေတဲ့27ရာစုပင်လုံညီလာခံကိုအမေရိကန်ပြည်ထောင်စုရောက်တိုင်းရင်းသားတွေကလက်ကျူဆွလိုက်ပါတယ်ဒါဟာနှစ်ပေါင်းများစွာစောင့်ဆိုင်းနေရတဲ့နေ့ဖြစ်ပြီးမြန်မာနိုင်ငံမှာငြိမ်းချမ်းရရှိဖို့အတွက်အစပြုမှုတစ်ခုလို့လည်းပြောလို့ရပါတယ်ဒါပေမဲ့လည်းဒီပင်လုံညီလာခံကြီးကနေထွက်ပေါ်လာမဲ့ရလက်ကိုတော့စောင့်ကြည့်အောင်မှာဖြစ်တယ်လို့ပြောဆိုခဲ့ကြတဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့မက်နန္ဒာချန်ကဆက်ပြောပြပါမယ
်ဟုတ်ပါတယ်ဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ4ရက်နေ့အထိနေပြည်တော်မှာကျင်းပနေတဲ့27ရာစုပင်လုံညီလာခံကြီးဟာမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဆယ်စုနှစ်ပေါင်းများစွာဖြစ်ပွားနေတဲ့ပြည်ရင်းစစ်မှီအဆုံးသတ်ပြီးညဉ့်ညဲ့ရရှိစေဖို့ဏိဒန်းတစ်ခုဖြစ်ပြည်ပရောက်တိုင်းရင်းသားတွေကကြိုဆိုခဲ့ကြတာဖြစ်ပါတယ်။အမေရိကန်ခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်မောင်က
ပြောပြောမှာဆိုကျွန်တော်အနည်း30တော်စောင့်နေတယ်လေဒီအခြေအနေပဲပေါ့နော်။ဒီနိုင်ငံရဲ့အခွင့်အရေးကိုပဲကျွန်တော်စောင့်နေတာပါ။အစားတစ်ခုနေဖြစ်ရောကျွန်တော်မြင်ပါတယ်နောက်တစ်ခုကတော့အားလုံးကနေပြီးတော့ဒီစက်တိုက်မှဖြည့်ရှင်းတာမဟုတ်ဘဲနဲ့ဘွဲဘုံမှဖြည့်ရှင်းမယ်ကျွန်တော်ညနိုင်မှအဖြည့်ရှာမယ်ဆိုတော့ခေါင်းစဉ်အောက်မှာရောက်ရှိလာတာကတော့အပြည့်တော့ထားပါတယ်ကျွန်တော်တိုင်းရင်းသားခေါင်းဆောင်တွေကတော့တကယ်ကိုစစ်မှန်တဲ့ရင်းချမ်းရေးလိုချင်တယ်နောက်တစ်ခါ260ကျော်စီးရင်းစစ်ဆေးကိုရပ်ခိုင်းနေချင်တာကတော့တကယ်ကိုအဖော်လွှင့်နေရပဲပေါ့နော်ဒီဥပမာစိုက်ပွဲတွေကြားထဲမှာဒီနေ့ပြီးတော့ရဲရဲမုန်းမုန်းလာမှဒီလာဆွေးနွေးတဲ့ကျင်းပပွဲလာတယ်ဆိုတာအများကြီးပြုသဘောဆောင်တဲ့ကြားနေပ
ါဒါပေမဲ့လည်း27ရာစုပင်လုံညီလာခံကြီးမှာအားလုံးပါဝင်သင့်ပေမဲ့မပါနိုင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့လည်းရှိနေတာကြောင့်အားနည်းချက်တွေလည်းရှိနေပြီးအဆုံးမှညီလာခံကြီးကနေဘယ်လိုရလက်တွေထွက်ပေါ်လာမလဲဆိုတာကိုတော့စောင့်ကြည့်ရအောင်မှဖြစ်တယ်လို့လည်းကမ်ဆတ်မောင်ကပြောဆိုခဲ့ပါတယ်ချင်းတိုင်းရင်းသားဖြစ်တဲ့ပမောက်ခချုပ်ဟောင်းဒေါက်တာစလိုင်းထွန်းတန်းကလည်း1948ပင်လုံညီလာခံမအောင်မမြင်ဖြစ်စေခဲ့တဲ့တိုင်းရင်းသားအချင်းချင်းကြားဒန်းတူအခွင့်အရေးပေးအပ်နိုင်မှသာယနေ့ခေတ်27ရာစုပင်လုံညီလာခံကြီးအောင်မြင်ပြီးသမိုင်းမှတ်တိုင်သည့်စိုက်ထူနိုင်မှဖြစ်တယ်လို့ထောက်ပြခဲ့တာပ
ါပင်လုံညီလာခံကအစတုန်းကတော့ဘာကြောင့်လုပ်ခဲ့တယ်လဲလို့ဆိုလို့ရှိရင်ဟိုတုန်းကအင်္ဂလိပ်ကသွေးခွဲထားခဲ့လို့ဒါတွေဟာပြန်ပြီးတော့သွေးစီညင်ညွတ်အောင်ဆိုပြီးတော့ဗိုလ်ချုပ်အောင်ဆန်းကလုပ်ခဲ့တာတို့တော့လည်းပဲဒါကအကောင့်ထဲမဖော်နိုင်ဘူးမဖော်နိုင်တဲ့အပြင်တချို့နေရာတွေပါပို့တောင်ဆိုးတယ်ဦးနာဖတ်ခင်မှာပေါ့လေဘာကြောင့်ဒီလိုပြည့်စည်ရတာလဲအဲအဲ့ဒါလေးအဖြေရှာဖို့လိုတယ်တိုင်းရင်းသားလူနည်းစုနဲ့တိုင်းရင်းသားပဲတို့ပြည်ပြစုမြန်မာတို့ကအခွင့်အရေးမတူလို့ဒီလိုဖြစ်တာတကယ်တော့ဗမာဟာလည်းပဲဗမာပဲကချင်ဟာလည်းဗမာစတော့ကပဲချ င်းဟာလည်းဗမာစော့ကခရင်လည်းဗမာစော့ကမွန်လည်းဗမာစော့ကရခိုင်လည်းဗမာစော့ကပဲငါတို့ကအတူတူမူရင်းလာကြတဲ့စားငါတို့ဟာမြန်မာလူမျိုးဟာမြန်မာလူမျိုးတို့တော့လည်းပဲ꽌သွားတဲ့ဥစားလေးတည်းကတော့ drugs တွေအများကြီးရှိတာပေါ့အပင်ကြီးတပင်မှာပင်စီကြီးရှိတော့လည်းပဲအကိုက်နေအများကြီး꽌သလိုပဲငါတို့ကဒီလိုပဲမြင်တိုင်းလို့ရှိရင်အဲ့ဒီလိုပဲအုတ်ချုပ်နိုင်လို့ရှိရင်27ရာစုနှစ်ပင်လုံးကြီးလာငါဒီအောင်မြင်အောင်မကဘူးငါတို့ဟာသမိုင်းမှာချီလန်းတဲ့တကတော့လှမ်းပြီအပါတော့အဲ့ဒီလိုပဲမြင်တယ
်အလားတူကရင်တိုင်းသားခေါင်းဆောင်တဦးဖြစ်တဲ့ဘုံမူရောဘတ်ဆန်ကလည်း27ရာစုပင်လုံးကြီးလာကံကိုကြိုးဆိုပေမဲ့ငင်းချရရဖို့အတွက်ကတော့ဖွဲ့စည်းပုံကိုပြင်ဖို့လိုအပ်တယ်လို့ဆိုခဲ့ပါတယ
်။ဒီညီလာခံလို့တော်တော်ကောင်းပါတယ်။ပြင်လို့ဒီလိုညီလာလို့တော်တော်ကောင်းပါတယ်။ Everybody all inclusive ပေါ့နော်။အားလုံးပါတဲ့နဲ့အရင်လိုက်ကပါ။အဲ့ပါကျွန်တော်တို့ညီတော်တို့ဘွယ်ကမတည့်အောင်။အဲ့တော့ဒီလာခံလုပ်ပြီးဒီရဲ့ကိုပင်လုံးတော့လည်းပြင်လို့ရဲ့ထုံပြချက်ကြီးဘာမှတော့တယ်မပေါ်ဘူး။အဲ့ဒါပြင်လို့ချုပ်ပြီးလို့မကြခင်ပဲဒီလိုရှိရဆက်ဖြစ်တယ်။ဒီနေ့ဒီစစ်ပြင်လုံးခေါ်နေပြီပဲ။ချမ်းပြည်နဲ့ကချင်ပြည်မှာတိုက်ပွဲတွေဖြစ်နေတာကဘလို့နားလည်ရမလဲကျွန်တော်တို့အဲ့တော့တကယ်စစ်မှန်တဲ့ရင်းကျင်းလူကြီးအစိုးရအနေနဲ့ကတပြည်လို့အပြစ်ခံရဆဲကိုချိန်ချလိုက်အခုကကိုကြက်ခံပြီးတော့ကြက်ပြေးမှာညီလာခံလုပ်တယ်တစ်ဖက်ကစစ်ပြည်မှာစစ်တိုက်နေတယ်ဒါရုံနေစရာအကြောင်းလည်းမရှိဘူးအခုလည်းလွတ်ပြပြီးပြင်လုံနဲ့ပြင်လုံလုပ်ပြီးဟောမှာ2008ဖွဲ့စည်းပုံကြီးကခါနေတယ်ဗျအဲ့ဒါကြီးကမပြေမရှင်းငင်းချိုင်းလည်းမရတလို့ဖက်ဒရယ်ဒီမိုကရေစီနိုင်ငံလည်းတည်ဆောက်လို့မရနိုင်ဘူးကျွန်တော်မြင်ပါတယ
်။မနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ဖွင့်ပွဲအခမ်းအနားကိုတော့အစိုးရတာဝန်ရှိသူတွေတိုင်းဒေသဝန်ကြီးချုပ်တွေတက်မတော်ရာရှိကြီးတွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းအပုဂ္ဂိုလ်တွေအပြင်တန်တမန်တွေတော်တော်များများတက်ရောက်ခဲ့ကြသလိုအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကလည်းကြိုဆိုခဲ့ကြပါတယ်ရှင
်။နေပြည်တော်မှာမနေ့ကစပြီးဖွင့်လှစ်ခဲ့တဲ့27ရာစုပင်လုံးညီလာခံကြီးပေါ်မှာဒီပမှာရောက်ရှိနေတဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုမန္နန္ဒာချန်ကတင်ဆက်သွားတာပါ။အခုဒီခါမှာတော့အဲ့ညီလာခံကြီးမှာတက်ရောက်နေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေလေးလာသူတွေအရက်ဖက်ဖွဲ့စည်းတွေကပုဂ္ဂိုလ်တချို့ရဲ့ပြောကြားချက်တွေကိုဦးစံမိုးဝေကစူးစီးတင်ပြထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့ကောင်းပါပြီ။မြန်မာနိုင်ငံမှာရာစုနှစ်ထက်ဝက်ကျော်ကာလအတွင်းပြည်သူ့ဆန္ဒနဲ့အညီရွေးချယ်တင်မြှောက်ခဲ့တဲ့ရပ်သားအစိုးရတက်လာပြီးတဲ့နောက်ပြည်တွင်းညဉ့်ညံ့ရေးနဲ့မြို့သားပြန်လည်ရင်ကြားစေရေးကိုရှစ်ရှုရွေရဲကျင်းပတဲ့တမန်ဝင်27ရာစုပင်လုံးညီလာခံပထမနေ့ကိုမနေ့ကစတင်ပြီးတော့ဖွင့်နေခဲ့ရမှာအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလေးလာသူဧည့်သည်တော်တွေတန်တမန်တွေစုစုံညီညီတက်ရောက်ခဲ့ကြတာကိုတွေ့ရပါတယ်။ဒီလိုတက်ရောက်လာကြတဲ့အထက်ကဝါအမျိုးသားစီလုံးညီညွတ်ရေးပါတီဒုတိယဥက္ကဋ္ဌတစ်ဖြစ်တဲ့ဦးဆမ်ဆောင်ခါကတော့သူတို့ပါတီအနေနဲ့ကြီးမားတဲ့မျှော်လင့်ချက်နဲ့ဒီညီလာခံကိုတက်ရောက်လာတာဖြစ်တဲ့အကြောင်းနဲ့တိုင်းပြည်တိုးတက်ရေးမှာညီညာရေးရရှိဖို့ကအရေးကြီးတဲ့အကြောင်းအခုလို VOA ကိုပြောပါရစေ
။ကျွန်တော်တိုင်းပြည်ကိုအေးချမ်းစေခြင်းနဲ့ထာဝရညီချမ်းရေးရစေခြင်းနဲ့အဲ့ဒါမှပဲကျွန်တော်တိုးဖွံ့ဖြိုးတိုးတက်မှုကိုလှုပ်လှုပ်ကောင်းမှဖြစ်ပါတယ်လို့ကျွန်တော်နိုင်ငံတော်လေးကိုခေနောက်သားကြနေပါပြီ။အဲ့ဒါကိုကျွန်တော်အင်းဒီချင်းနိုင်ငံနဲ့တန်းသူရင်ပောင်တတ်နိုင်အောင်ကျွန်တော်ကစူးစမ်းပြီးတော့လုပ်ဖို့လိုအပ်တယ်ဆိုတော့ကျွန်တော်တွေ့ရပါ
ရခိုင်ပြည်လူမျိုးရေးပါတီရဲ့ကိုစလေဒေါ်စောမြရာဇာလင်းကတော့ဒီညီလာခံကြီးဟာပြည်တွင်းညီညာရေးအတွက်လမ်းစာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့အနာဂတ်မှာနောက်ဆက်တွဲညီလာခံတွေကျင်းပဖို့အတွက်လိုအပ်အောင်မှဖြစ်တဲ့အကြောင်းပြောပါတယ်
ကျမတို့တိုင်းပြည်တစ်ခုလုံးကစစ်ပွဲနဲ့ပဲအရှင်ကုန်ခဲ့တာတင်းပေါင်း80နေပါရှိပါပြီဆလို့ချင်းဒါဟာညီညာရေးအတွက်တကားခောက်လိုက်တယ်ငင်းကြင်ရတဲ့ခေါင်းလုံးထုတ်လိုက်တယ်ဆိုတာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဒီညီလာခံတစ်ခုတည်းနဲ့တော့ကျမတို့မပြည့်ပြည့်စုံပါဘူး။ကျမတို့ညီလာခံမျိုးစုံကိုဖျက်ဆီးရပါအောင်မယ်။အစိုးရနဲ့ကျမတို့တိုင်းရင်းသားလက်နက်ကင်တွန်းလှန်ရေးအဖွဲ့အစည်းတွေကြမှာစကားပြောမယ့်အနေထားတွေအများကြီးရှိပါတယ်။ထို့နည်းလို့ပဲပြည်သူတွေနဲ့ဖွဲ့စည်းထားတဲ့ဒီမှာပြည်တွင်းကပါတီတွေကျမတို့အများကြီးသူတို့ပါဝင်လာဖို့အရေးကြီးပါတယ်။တသန်နဲ့ထွက်ဖို့လိုပါတယ်။အဲ့ဒါကြောင့်မို့လို့ကျမတို့တိုင်းပြည်ပြုပြင်တဲ့အခါမှာရှိကိုဘလို့သွားမလဲဆိုတာကိုဒီညီလာခံအပြင်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုလုပ်ပြီးမှကျွန်တော်တို့အနာဂတ်တရှိရှိမှာဖြစ်ပေါ်လာမယ်တတိယတကြိမ်ဖြစ်ပေါ်လာမယ်ညီလာခံအတွက်ကျွန်တော်တို့ပြင်ဆင်ရမှာဖြစ်ပါတယ
်အခုညီလာခံမှာနိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေကစာရန်တွေတင်သွင်းကြမှာဖြစ်ပြီးအဲ့ဒီကနေပြည်သူတွေတိုင်းရင်းသားတွေရဲ့လိုအပ်ချက်တွေကိုမှတ်တမ်းတင်တားပြီးတဲ့နောက်ဆက်ပြီးတော့ပြုလုပ်မဲ့ညီလာခံတွေမှာအခြေအလဲဆွေးနွေးကြမှာဖြစ်တယ်လို့နိုင်ငံရေးမူပေါင်းကိုလည်းပြန်လည်ရေးဆွဲဖို့လိုလိမ့်မယ်လို့ဒေါ်စောမြရာဇာလင်းကပြောပါတယ်အခုညီလာခံကြီးကနေညီညာရေးအတွက်အဖြေတစ်ခုထွက်နိုင်ဖို့မလွယ်ကူပေမဲ့ပြည်တွင်းလက်နက်ကင်ပဋိပက္ခတွေချုပ်ငင်းစေဖို့အတွက်အခြေခံကောင်းတွေချမှတ်နိုင်လိမ့်မယ်လို့ပြောသူကတော့ညီလာခံကိုလေးလာသူအဖြစ်တက်ရောက်နေတဲ့ အရက်ဖက်လူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ရဲ့ခေါင်းဆောင်ဦးအောင်မျိုးမင်းဖြစ်ပါတယ်
။ကျွန်တော်တို့ကဒါခြိလန်းပေါင်းစုံစမဲ့မိုင်းထောင်ခြိခရီးအတွက်ပထမဆုံးခြိလန်းတရက်လို့ပြောလို့ရတယ်။ဒီ၄ရက်တာဆွေးနွေးမှုတွေကနေဖြည့်ရှင်းနိုင်မဲ့ဖြည့်ရှင်းချက်ပြီးတော့ထွက်လာမှာမဟုတ်ဘူး။ဒါပေမဲ့ foundation လို့ခေါ်တဲ့တူနဲ့တူအပြန်အလှန်လေးစားခြင်းတန်းတူညီများစွာဆက်ဆံခြင်းတရားနဲ့တရားလူလားချက်များကိုကိုကျိုးမပါပဲတိုင်းပြည်အကျိုးအတွက်ပွင့်လင်းစွာတင်ပြနိုင်ခြင်းဆိုတဲ့အစဉ်အလာတို့ကစတင်နိုင်မယ်လို့မျှော်လင့်ပါတယ်။အဲ့တော့ဒါမျိုးတွေကျွန်တော်လှုပ်ဆောင်ခြင်းအဖြစ်နောက်ထပ်ကျွန်တော်တိုင်းပြည်မှာနှစ်ပေါင်းများစွာရှိနေတဲ့ကြမ်းဖက်မှုတွေတိုက်ခိုက်မှုတွေကိုကျွန်တော်တို့ဆက်လက်ဖြေရှင်းနိုင်မယ်လမ်းကြောင်းကိုဒီကနေ့ဆွဲခေါ်သွားနိုင်မယ်လို့မျှော်လင့်ပါတယ်
။၂၁ရာစုပင်လုံးကြီးလာကန်အပေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ကိုယ်စားလှယ်ဦးဆိုင်ကျော်ညွန့်ရဲ့တဘောတာကတော့
expectation ကတော့အထွေထွေတော့တိတ်မရှိပါဘူးအရင်ပွဲတဲ့ဆိုင်ရင်ပုံမူပြီးတော့ပါဝင်လာကြတာပေါ့ဒါကလည်းနောက်တစ်ခြေလမ်းတလမ်းလေးတက်နိုင်တယ်ဆိုတဲ့တဘောပေါ့
ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ကိုယ်စားလှယ်ဆိုင်ကျော်ညွန့်ဖြစ်ပါတယ် VOE ကတွေးဆမင်းမြန်ခဲ့တဲ့ညီလာခံကိုယ်စားလှယ်တွေကညီလာခံကိုတက်ရောက်ဖို့ကြံနေသေးတဲ့ကိုကန့်တအောင်ပလောင် TNLA နဲ့ရခိုင်တပ်မတော် AA အစရှိတဲ့အဖွဲ့၃ဖွဲ့ကိုလည်းဖိတ်ကြားဖို့တင်းနေအကြောင်းဒါမှသာ all inclusive အလုံးပါဝင်နေဆိုတဲ့သဘောတက်ရောက်မှာဖြစ်တယ်လို့ပြောကြပါတယ်။ဒီညီလာခံကြီးကိုစက်တင်ဘာလ4ရက်တနင်္ဂနွေနေ့ထိဆက်လက်ပြီးတော့ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။ဦးဆောင်မူဝေပြောပြခဲ့တာပါ။အခုတစ်ခါထိုင်းနိုင်ငံရောက်ရွှေပြောင်းအလုံးသမားတွေအကြောင်းပြောပြပါမယ်။နှစ်နိုင်ငံသဘောတူညီမှုနဲ့လာတဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းအလုံးသမားတွေလက်ရှိဖမ်းဆီးထောင်ချခံနေရတာနဲ့ပတ်သက်လို့အလုံးသမားတွေအနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေကိုသေချာသိရှိဖို့လိုတဲ့အကြောင်းကိုထိုင်းနိုင်ငံရောက်အလုံးသမားတွေကိုကူညီပေးနေတဲ့ရှင်တွေကပြောဆိုလိုက်ပါတယ်။အကြောင်းဆုံးကိုထိုင်းနိုင်ငံအခြေစိုက် VOA သတင်းတောင်မန်အေးမာကသတင်းပေးပို့ထားပါတယ
်။မကြသေးခင်ကပဲထိုင်းနိုင်ငံထဲမှာထောင်ဒဏ်48ရက်ကြာခံခဲ့ရပြီးနေရရင်ကိုပြန်ပို့ခံရတော့မယ်။တရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုပ်သမားတွေကိုမြန်မာအာဏာပိုင်နေအနေနဲ့ကောအလုပ်သမားတွေတင်ပို့နေတဲ့ကုမ္ပဏီတွေအနေနဲ့ပါဒီလိုမျိုးထပ်မဖြစ်အောင်အကာအကွယ်ပေးဖို့လိုအပ်တယ်ဆိုပြီးရွှေပြောင်းလုပ်သမားတွေအရေးလှုပ်ဆောင်နေတဲ့ရှင်းနေဦးအောင်မျိုးတန်းကဆိုပါတယ
်။မြန်မာကြီးကဒီကိစ္စနဲ့ပတ်သက်လို့အလို့သမားတန်ရာကြီးဦးမိုးအောင်ခိုင်နဲ့ဦးအောင်ကိုတန်းတို့ဝူပဲဆွဲပြီးတော့အကင်းစေပါတယ်မြန်မာအလို့သမားအရာရှိတည်ပြီးမြန်မာနိုင်ငံသားအလို့သမားကိုကာကွယ်စောင့်ရှောက်အောင်တာဝန်ရသူတို့မှရှိရပါဒီလိုကူညီဖို့ကိစ္စကိုတန်အမကြီးကနေအလို့သမားတန်ရာကြီးကိုကြုံကြားတယ်လို့အငယ်သိရပါတယ်အဲ့လိုသိရတဲ့အပေါ်မှာနောက်ဆုံးမှာထိရောက်မှုမရှိခဲ့ဘူးဆိုတဲ့အခြေအနေကြောင့်ဒီကလေးတွေက1048ရက်ကြာသွားကြတာပါမြန်မာအလို့သမားနဲ့ပတ်သက်တဲ့ဥပဒေနားလည်တဲ့အေဂျင့်တွေဟာဒီဒီလိုကုတ်လုတ်သား MOU တွေဖြစ်လာတဲ့ကိစ္စတွေကိုပါဝင်ကူညီပြီးတော့တကယ်လို့ဆောင်ရွက်ပေးမယ်ဆိုရင်ဒါတဲ့ကမ္ဘူကြီးလုပ်ငန်းရှင်ကလည်းအချင်းပြေးသွားနိုင်ပါတယ်။ဒါလေးတွေကပြုမြင်ပြောင်းလဲရမယ့်အချက်ကလေးတွေပါ
။လူသမားတွေဖမ်းဆီးခံရတဲ့ဖြစ်ဟာထိုင်းဥပဒေအရလုဆောင်တာဖြစ်လို့အလို့သမားကအလို့ရှင်မှာအပြစ်ရှိတယ်လို့လည်းဆိုပါတယ်
။အလို့လုံးနေတာနှစ်နှစ်ကျော်ဖြစ်ပြီမယ်လေ။ဆရောက်တဲ့ကဝဘာမင်းလုတ်ဖို့ဆိုပြီးတော့ဒီအလုသမားတွေရှိကအလုရှင်ကငွေဖြတ်ထားတာဟာ1500တိရှိနေပါအဲ့လိုရေပေါင်း30တိလုတ်ပေးမယ်ဆိုရင်အတန်းတုတ်ပေးခင်ဖြတ်တာမရှိပါဘူးအခုကအဲ့လိုလုတ်မပေးဘဲနဲ့ငွေသာဖြတ်ထားပြီးတော့ဝတ်ပါမင်းမရှိတဲ့အချိန်မှာဝင်ဖမ်းတဲ့ခံမှာလို့ထောင်ကြရတာပါနိုင်ငံသားများအလုလုံကံဥပဒေနဲ့ကြည့်မယ်ဆိုရင်မြန်မာလာအိုကမ္ဘောဒီးယားလူမျိုးတွေဟာတို့နိုင်ငံမှာရှိတဲ့နိုင်ငံသားဥပဒေကိုချိုးဖောက်ခဲ့ရင်ပြည်ထောင်ချခံရတာဆိုတာတတ်မှတ်ထားတာရှိပါတယ်ပုံမှန်20တိကိုကြည့်မယ်ဆိုရင်အလုသမားဖြစ်သူဟာအလုလုတဲ့နေရာမဟုတ်ဖဲအခြားနေရာကိုလုတ်ချင်ဆို၎င်းဒါမဟုတ်ချင်လဲအလုယုံရွှေ့ပြောင်းပြီးတော့လုတ်ချင်တော့၎င်းအကြောင်းပြီးတော့လုတ်ပြီးတော့မှဝတ်ပါမင်းမရှိဘူးဆိုရင်သူဟာထောင်တလသို့မဟုတ်ဒဏ်ဝင်1000ဒါမဟုတ်ချင်လဲအဲ့ပြည်တန်တစ်ခုလုံးခံရမယ်ဆိုတာရှိပါတယ်ပုံမှန်20နှစ်မှကြည့်မယ်ဆိုရင်အလုရှင်ဆိုတဲ့လူကလည်းအလုသမားလက်မှတ်မရှိသူဒါမဟုတ်ချင်အလုပုံစံမှာပါဝင်တဲ့အတိုင်းအလုကိုမခိုင်းဒီရမ်းယူအလုပ်လုပ်ကြနေတာကိုဒီလုပ်ရှင်မှာရှိတယ်ဆိုရင်ထောင်နန်း3နှစ်နဲ့ဒဏ်ငွေ6000နှစ်ခုစလုံးပြည်ထောင်ပေးနိုင်တယ်ဆိုတဲ့ဥပဒေပြဋ္ဌာန်းပေးထားရှိပါတယ်အခုကြက်ခံလိုက်ရတဲ့ကလေး34ယောက်ကထောင်နန်း48ရက်ကြက်ခံပြီမဲ့အလုပ်ရှင်ကိုအေးအေးယူဆောင်ရွက်မှုဆိုတာအငယ်တို့မကြားသိကြရပါဘူ
းဒါပေမဲ့ထိုင်းဥပဒေအရဆိုရင်အလုပ်ရှင်ဟာအလုပ်သမားတွေကိုတစ်လအတွင်းမှာအလုပ်လုပ်ခွင့်လက်မှတ်တွေလုပ်ပေးရမှာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ
်ရက်ပေါင်း30အတွင်းမှာဝတ်ပါမင်ခေါ်တဲ့အလုပ်လုပ်ခွင့်စာရွက်ကိုလုတ်ပေးထားပြီးတော့ဒီအလုပ်သမားကိုပေးထားရမယ်ဆိုလေဥပဒေကရှိနေပြီးသားပ
ါလက်ရှိမှာတော့ထိုင်းနိုင်ငံထဲမှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့စည်းရင်းစရာအရမြန်မာရှေ့ပြောင်းလို့သမား၄သန်းလောက်ရှိနေတာကြောင့်ငွေကုန်ခံပြီးအလုပ်လာလုပ်ကြတဲ့အလုပ်သမားတွေဟာမကြခင်မှာနေရာရင်းကိုပြန်ပို့ခံရရမယ့်ကိစ္စဟာမဖြစ်တဲ့အကြောင်းဒီကိစ္စကိုတာဝန်ရှိသူတွေအနေနဲ့သေချာစဉ်းစားသုံးသပ်ဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
ေမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါရှင်2016ခုနှစ်စက်တင်ဘာလတည့်ရက်ကြာတာပြည်နေ့မနက်ခင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ခွန်နိုင်အထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုံးလွင့်ပြမဲ့စီးနွေးနေမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်လုတ်ချက်တွေနဲ့တူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါဝင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီစီးစဉ်တွေတဲကမြမအရေးသုံးသက်ချက်ကဏ္ဍမှာဆိုရင်တော့
စစ်တပ်ဟာအစိုးရရဲ့ဒီနိုင်ငံရေးဥဆောင်မှုအောက်မှာအပြည့်အဝမရောက်ပေးနဲ့ဒီအခုဖြစ်နေတဲ့ဒီပြဿနာတွေကို
27ရာစုပင်လုံးကြီးလာကံကိုမတက်ဖြစ်ပေမဲ့တိုင်းပြည်အတွက်အမှန်တကယ်အကျိုးဖြစ်ထုံးမဲ့သဘောတူညီချက်ပေါ်ထွက်လာနိုင်ရင်တော့ရခိုင်တက်မတော်အေအေကကြိုးစို့မယ်လို့ဆိုပြီးဆွေးနွေးသုံးသပ်ချက်အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်ပိုင်းမှာတော့သူယုံကြည်ရကဏ္ဍကိုထုံးလွှင့်ပေးသွားမှာပါ။အခုပြောသွားတဲ့စီစဉ်ထဲမှာအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေကိုဦးကျော်စန်းသားကပြောပြပေးမှာပါ။
မြန်မာညီညာရေးညီလာခံအပေါ်ယံတွေကအများပြားဆွဲခေါင်းစဉ်နဲ့ Gwen Robinson ရဲ့ဆောင်းပါးကို Nikki Asian Review ကထုတ်လွှင့်တင်ပြလိုပါတယ်။ကွဲလွဲမှုတွေကိုဘေးဖယ်အတိတ်ကအမှားတွေကိုသင်ခန်းစာယူပြီးစည်းစည်းလုံးလုံးနဲ့တိုင်းပြည်ရဲ့ခွန်အားကိုတည်ဆောက်ကြဖို့ပင်လုံညီလာခံအစနှစ်မှာဒေါအောင်ဆန်းစုကြည်ကပြောကြားတော်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon ကလည်းသမိုင်းဝင်ညီလာခံအဖြစ်ချီးကျူးပြီးရှေ့ခီးဝေးပေမဲ့အလားအလာကောင်းတယ်လို့ဆိုပါတယ်။ဒီ9ရက်ကြာစီဝေကနေအလုံးပါဝင်တဲ့အပြစ်ခတ်ရဆေးရေးတစုံတရာတော်၎င်းခိုင်မာတဲ့အဖြစ်တရားတော်၎င်းထွက်ပေါ်လာမယ်လို့တော့ဒေါအောင်ဆန်းစုကြည်ကတိမပေးနိုင်ပါဘူး။အခမ်းအနားစီစဉ်သူတွေဟာဆွေးနွေးမဲ့အကြောင်းအရာတွေကိုလည်းတည်ဝင်ထုတ်ပြန်ခြင်းမရှိပါဘူး။ဒါပထမအဆင့်သာဖြစ်တဲ့နောက်6လအကြာမှာဒီလိုညီလာခံတွေဆက်လက်ကျင်းပပြီးတိုင်းရင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ရေးပူပင်မဲ့ကိစ္စ၊တယံဇာတအကျိုးအမြတ်တွေခွဲဝေရေးကိစ္စနဲ့နိုင်ငံရေးကိုစားပြုမှုစတာတွေကိုဆွေးနွေးရမှာဖြစ်ပါတယ်။ပူတွဲစစ်ကော်မရှင်တရက်ကိုဖွဲ့စည်းပြီးတော့လည်းအပြစ်ခတ်ရဆဲရေးအရသားတွေကိုအကာအကွယ်ပေးရတဲ့လူနည်းစုအခွင့်အရေးတွေစတာတွေကိုကင်တွယ်ရမှာဖြစ်ပါတယ်။ဒီညီလာခံကိုလက်နက်ကင်အဖွဲ့16ဖွဲ့တက်ရောက်ပြီးမတက်ရောက်တဲ့အဖွဲ့3ဖွဲ့လည်းရှိနေပါတယ်။ကချင်ဘက်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်နေသေးပါ။အစိုးရစစ်တပ်ကထိုးစစ်ဆင်တာဖြစ်တယ်လို့တိုင်းရင်းသားကိုယ်စားလှယ်တွေကပြောကြပါတယ်။ဒီတိုက်ပွဲတွေဟာဒေါအောင်ဆန်းစုကြည်နဲ့သူ့အစိုးရရဲ့အကြီးအမားဆုံးစိန်ခေါ်မှုတွေပါပဲ။ဖွဲ့စည်းပုံပြောင်းလဲကိုပယ်ချခဲ့တဲ့စစ်တပ်ဟာအပြစ်ရဆဲရေးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးနဲ့တိုင်းရင်းသားပြည်နယ်တွေကိုအုပ်ချုပ်ရေးနိုင်ငံရေးအခွင့်ပူပိတဲ့ကိစ္စကိုလက်ခံပါမလား။အခမ်းအနားတက်ရောက်လာတဲ့နောက်တိုင်းစန်တမန်တွေကတော့ဒီအဖြေတွေကိုအချင်းအကြာကြီးယူပြီးစောင့်ဆိုင်နေကြမလို့ပဲလာပိုင်းအတွင်းမှာသိလာရနိုင်တယ်လို့ဆိုပါတယ်။တိုင်းရင်းသားခေါင်းဆောင်တွေကသာသဘောတူလိုက်နာကြမယ်ဆိုရင်စစ်တပ်ကတော့လူစုအဖြစ်ခံမှာမဟုတ်တဲ့အတွက်ထုဖောက်အောင်မြင်မှုရရှိနိုင်တယ်လို့ပြောကြကြောင်းကြေညာထားပါခင်ဗျာမြန်မာပြည်ရဲ့တင်းကြတဲ့ဥပဒေတွေနဲ့တရုတ်ရင်ဆိုင်ဆိုတဲ့ခေါင်းစဉ်နဲ့ Vicky Bowman ရေးသားတဲ့ဆောင်းပါးကိုတော့ chinadialogue.net မှာဖတ်ပါရစေဒေါ်အောင်ဆန်းစုကြည်ဟာတတူးထုတ်ယူလို့ပြသခဲ့ရတာတွေကိုကောက်ွယ်ဖို့ဦးစားပေးလုပ်နေတာတွေ့ရပါတယ်ဒီလုပ်ငန်းတွေအများအပြားဟာနေဆက်ဖြက်လာတဲ့တရုတ်စီးပွားရေးသမားတွေနဲ့ပတ်သက်နေပြီးမြန်မာလက်နက်ကိုင်အုပ်စုတစ်ခုခုနဲ့တွဲပြီးတော့လုပ်နေကြတာဖြစ်ပါတယ်။ဒါတွေဟာတရုတ်ပြည်ကိုကိုးစားမပြုပေမဲ့မြန်မာလူထုရဲ့အမြင်မှာတော့တရုတ်လိုပဲမြင်ကြပါတယ်။တရုတ်ဟာမြန်မာနိုင်ငံအတွက်နိုင်ငံရေးစီးပွားရေးလုံခြုံရေးစတဲ့ကိစ္စတွေအတွက်အရေးကြီးတဲ့မိတ်ဆွေလည်းဖြစ်နေပါတယ်။2017မှာသမ္မတဦးသိန်းစိန်အစိုးရဆိုင်းငံ့ခဲ့တဲ့မြေဆုံစီမံကိန်းပြန်လည်စစ်စစ်ရေးကော်မရှင်တရက်ကိုဒေါအောင်ဆန်းစုကြည်တရုတ်ပြည်မှာတော့ခင်ဖွဲ့စည်းပေးခဲ့ပါတယ်မြန်မာနိုင်ငံမှာပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေနဲ့အတူကျင့်သုံးတွေလည်းရှိကြပြီဖြစ်ပါတယ်အရင်တုန်းကပွင့်လင်းမြင်သာမှုမရှိခဲ့ပေမဲ့အခုကလူထုကိုယ်တိုင်တက်တက်ကြွကြွပါဝင်ဆွေးနွေးလာကြပါပြီယင်းသည့်မြုံနှံမှုတွေအတွက်အဆုံးအဆုံးနဲ့ရင်ဆိုင်ရလျောင်းနောက်အရေးကြီးတဲ့အချက်တစ်ခုကတော့သူတို့နဲ့အတူတွဲလုံးမဲ့သူတွေကိုလည်းပဲစနစ်တကျစီစစ်ကြည့်ဖို့လိုအပ်ပါတယ် တချင်းကစစ်ဘက်ကအဆက်အနွေနဲ့လက်တွဲခဲ့တဲ့သူတွေအခုအခက်ကြုံနေရပါပြီ။လူအခွင့်အရေးချိုးဖောက်တဲ့ကိစ္စတွေ၊မြေယာမတရားသိမ်းပိုက်မှုစတာတွေလည်းရှိမရှိဆိုတာကိုကြည့်ရပါလိမ့်မယ်။မြန်မာနိုင်ငံမှာဥပဒေရအပြောင်းလဲရာစိန်ခေါ်မှုတရပါပဲ။ဒီလိုမြေယာတဲ့အခုပြောင်းကာလမှာကုမ္ပဏီတွေအနေနဲ့နိုင်ငံတကာအစင်တန်းနဲ့အညီပွင့်လင်းမြင်သာစွာဆောင်ရွက်ကြမယ်ဆိုရင်တော့နှစ်ဦးနှစ်ဖက်အကျိုးစီမံဖြစ်တယ်လို့យေတာထားပါခင်ဗျာ။
ဥကျော်စံတာတင်ဆက်သွားတဲ့ကပ္ပသတင်းတွေတဲ့ကမြန်မာသတင်းကောင်းနှုတ်ချက်ကိုနားဆင်ကြကြရပါရှင်။အခုဆက်ပြီးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြအောင်ပါရှင်။ American 3 EDM အင်္ဂလိပ်သင်ခန်းစာကိုဒေါ်လှလှတန်းကအစီအစဉ်တင်ဆက်ထားပါတယ
်။ဒီကိမ့်တဲ့ကျင်ပြမယ် EDM အသုံးက
All over but the shouting
ဖြစ်ပါလေစာလုံးပေါင်းက A L L all ga alo O V E R over ga ကုန်တွင်သွားတာပြီးဆုံးသွားတာကြော်သွားတာ B U T but ga ဒါပေမဲ့ T H E the S H O U T I N G shouting ga or hit တာဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ထိပဲကအားလုံးတော့ကြော်လွန်သွားပြီးအော်ရာပဲကြံနေတော့တယ်ဆိုတာပါပဲဒီအသုံးကတော့အာကစားပွဲကနေဆင်းသက်လာတာပါအာကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်တည်နေပြီးပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကြံနေသေးတယ်ဆိုတာကိုညှိနှွမ်းတာဖြစ်ပါတယ် EDM အတိပဲကတော့အဖြေဘယ်လိုထွက်မလဲဆိုတာကိုသိနှစ်ပြီးတဲ့သဘောကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကို
The home team is very strong and has good teamwork. So it's all over but the shouting. They will win this match.
In gan thing a ti a kaung bi a tin na dui a chin nyin ja le a pe yu ga kaung ne li. Da chang di pwe ma thuro ga nai maတီကြတာကြိုးပြီးတော့အပြေထွက်နေပါပြီဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အပြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် EDM အသုံးအရာဘယ်လိုပြောမလဲ
All over but the shouting
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်တင်ဆက်သွားတဲ့ idiom အသုံးကိုမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာလေ့လာခဲ့ကြရတာဖြစ်ပါတယ်သောတာရှင်များရှင် VOA ရဲ့ကြာတာရင်းနဲ့ပတ်စင်ကဏ္ဍတွေကိုဆက်တိုက်ထုံးလွှင့်သွားပါမယ်အရင်ဆုံးဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရမှာပါအခုတပတ်ဒီအစီအစဉ်မှာတော့27ရာစုပင်လုံးကြီးလာကံကိုမတက်ဖြစ်ပေမဲ့တိုင်းပြည်အတွက်အမှန်တကယ်အကျိုးဖြစ်ထွန်းမဲ့သဘောတူညီချက်ပေါ်ထွက်လာရင်တော့ရခိုင်တပ်မတော် AA ကကြိုးစိုးမယ်လို့ဆိုပါတယ်ဒါပေမဲ့လောလောဆယ်မှာတော့စစ်တပ်ရဲ့သဘောထားကိုဖီဆန်နိုင်ခြင်းရှိနေတဲ့ဒီနီလာကံကအဲ့ဒီလိုသဘောတူညီချက်မျိုးပေါ်ထွက်နိုင်စရာမရှိဘူးလို့ဆိုပါတယ်အေးအေးပြောခွင့်ရခိုင်ဒုက္ခနဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရပါအောင်ပါရှင
်ခိုင်ဒုက္ခခင်ဗျာဒီနေ့မေးချင်တာကတော့မြန်မာနိုင်ငံသပိုင်းမှာသိအရေးကြီးတယ်လို့ယူဆနေကြတဲ့အထူးသဖြင့်တိုင်းရင်းသားစီးလုံးညီညွတ်ရေးတိုင်းရင်းသားပြန်လည်စစ်မြေရေးအတွက်ကျင်းပနေတဲ့ညီလာခံနဲ့ပတ်သက်ပါတယ်ဒုတိယပင်လုံးညီလာခံလို့တော့မှတင်စားပြီးတော့လူတွေကပြောနေကြတဲ့ညီလာခံဖြစ်ပါတယ်ဒီညီလာခံမှာတိုင်းရင်းသားအင်အားစုအလုံးပါဝင်ဖို့ညှိနှိုင်းတဲ့အခါမှာအဓိကအခက်အခဲရှိတဲ့ဖွဲ့စည်းသုံးချက်မှာ AA ရခိုင်တပ်မတော်လည်းပါနေရတွေ့ရပါတယ်ဆိုတော့ဒီညီလာခံကိုအခုနောက်ဆုံးတက်ဖြစ်မလားမတက်ဖြစ်မလားဆိုတော့ကျွန်တော်သိချင်ပါတယ်ပထမဆုံ
းဟုတ်ကျွန်တော်တို့ကတော့မတက်ဖြစ်တော့ဘူးခင်ဗျာဘာကြောင့်လဲဆိုလို့ရှိရင်ဒီ27ရာစုပင်လုံးညီလာခံကျင်းပရေးကော်မတီကနေကျွန်တော်တို့စီကိုဖိုက်ကြစာပို့တာမရှိဘူးဆိုတော့သူတို့မဖိုက်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကမတက်ဖြစ်ဘူး
ဆိုအရင်တုန်းကတော့ညှိနှိုင်းမှုတွေရှိခဲ့တယ်မဟုတ်ဘူးလားခင်ဗျာဒီဟာတက်မယ်မတက်ဘူးဆိုတာနဲ့ပတ်သက်ပြီးတော့
အရင်တုန်းကတော့ညှိနှိုင်းမှုကတော့ရှိခဲ့တယ်ကျွန်တော်တို့နဲ့အဲ့ဒီမှာမိုင်းလားမှာသူရဲ့ကိုစလေဦးခင်လို့ဦးတို့နဲ့တွေ့တဲ့အခါသူတို့ကလက်နဲ့ကင်လန်းစင်ကိုအပြီးတိုင်ရ
ကျွန်တော်တို့အတွက်ဆန္ဒရှိပါတယ်ဆိုတဲ့ဥစ္စာကိုဟိုထုတ်ပြန်စေချင်တယ်ကျွန်တော်တို့ကျွန်တော်တို့ဘက်ကတော့သူတို့ပြောသလိုမျိုးမဟုတ်ပဲဒီလက်နက်ကင်ပဋိပက္ခကိုအပြီးတိုင်ရှုံးကြီးစေချင်တဲ့ဆန္ဒရှိတယ်ဆိုတာပဲကျွန်တော်တို့ထုတ်ပြန်နိုင်မယ်လို့ပြောတော့အဲ့ဒီမှာနည်းနည်းသဘောထားကွဲလွဲမှုဖြစ်တယ်ဆိုတော့အဲ့ဒီဆွေးနွေးပွဲကလည်းဗာရလာမှအပြင်မထက်ပဲပြီးဆုံးသွားတယ်ဒီခုနောက်ပိုင်းသူတို့ကနေဒီညီလာခံကိုတက်ဖို့အတွက်ကျွန်တော်တို့ကိုမဖိုက်ဘူးမဖိုက်တော့ကျွန်တော်တို့ဘက်ကလည်းမတက်ဖြစ်ဘူးပေါ့ဗျာ
ဆိုတော့လက်နက်ကင်လမ်းစဉ်ကိုသူတို့ကဆွန့်လွှတ်ဖို့ရည်ရွယ်ချက်ရှိလို့ထုတ်ပြန်စီရင်လည်းအေးအေးဘက်ကတော့လက်နက်ကင်ပဋိပက္ခကိုအပိတိုင်ခြုံငင်းစေဖို့ရည်ရွယ်ချက်ရှိလို့သဘောထားတယ်ပေါ့
ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့ကတော့အခုဖြစ်နေတဲ့ဒီလက်နက်ကင်ပဋိပက္ခကိုဟိုခြုံငင်းအောင်ဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကိုပဲကျွန်တော်တို့ဘက်ကနေဖြစ်စီရင်တယ်ဟိုသူတို့ပြောသလိုမျိုးလက်နက်ကင်လမ်းစဉ်ကိုအပိတိုင်ဆန်းလာဖို့အတွက်ဟိုဆန္ဒရှိတယ်ဆိုတာမျိုးကတော့အခုဘာအမခန့်ချက်မှမရှိသေးတဲ့အချိန်မျိုးမှာကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရဲ့ယုံကြည်ချက်ကျွန်တော်တို့ရဲ့အမျိုးသားရပိုင်ခွင့်တွေတဲ့တိုက်ပွဲဝင်နေတဲ့ဥစ္စာကိုဟိုဆွန့်လှပါမယ်ဆိုတော့ဂတိမျိုးကတော့အခုချိန်မျိုးမှာမပေးနိုင်ဘူးထုတ်လဲမထုတ်ပြန်နိုင်ဘူးကျွန်တော်တို့ရဲ့ယက်တီချက်အတိုင်းပဲကျွန်တော်တို့ကဆက်ပြီးတော့ယက်တီသွားမယ
်ဒီယက်တီချက်ဟာ AA ရဲ့ BNLO ရဲ့ကိုကန်းအဖွဲ့ရဲ့ပေါ့နော်သုံးခုလုံးဒီတော့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မဟာမိတ်သုံးခုလုံးကတော့သဘောထားအတူတူပါပဲခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုတက်မဲ့ဟိုကNCO လက်မထူတဲ့အဖွဲ့တွေထူတဲ့အဖွဲ့တွေရောတက်မဲ့ဆူရောဆီရောအဲ့ဒီတိုင်းသားအဖွဲ့ရဲ့သဘောထားကဘယ်လိုကွဲလွဲသလဲခင်ဗျာအခု AA တို့သုံးဖွဲ့ရဲ့ဒီယက်တီချက်နဲ့သူတို့ရဲ့သဘောထားကဘယ်လိုရှိရထင်ပါလဲအဲ့အစုံနှုံးပေါ်မှာ
ဟုတ်တခြားတိုင်းရင်းသားအဖွဲ့တွေကိုတော့အစိုးရဘက်ကနေပြီးတော့အဲ့လိုမျိုးထောက်ပြန်ပေးပါဆိုပြီးတော့တောင်းဆိုတာမျိုးပဲအဖွဲ့ပေါ်မှာမရှိဘူးဆိုတော့ကျွန်တော်တို့သုံးဖွဲ့ကိုပဲကွက်ပြီးတော့အဲ့လိုမျိုးတောင်းဆိုတာဖြစ်တယ
်ဒေါအောင်ဆန်းစုကြည်ကအခုဘန်ကီမွန်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်တဲ့အထက်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့တက်နိုင်ဆုံးသူတို့ဘက်ကတော့ကြိုးစားတယ်ဒါပေမဲ့တက်မဲ့မထက်ဘူးဆိုတော့ဟိုဘက်ကသဘောထားလိုပဲပြောတယ်ဆိုတော့ဒေါအောင်ဆန်းစုကြည်တို့ဘက်ကတက်နိုင်ဆုံးကြိုးစားတယ်ဆိုတာဘာတွေများကြိုးစားမှုတွေးရပါလဲခင်ဗျာဒီညှိနှိုင်းမှုမှာ
ဒါကတော့ကျွန်တော်တို့တွေ့တဲ့လောက်ဆိုလို့ရှိရင်တော့အဲ့ဒီကင်ပါရဲ့ကော်မတီကနေခုနောက်ပိုင်းဒီနီးကပ်လာတဲ့အချိန်မျိုးမှာဒီမဟာမိတ်သုံးဖွဲ့ကိုလည်းပါအောင်နေပြီးတော့ဟိုသူတို့ဘက်ကနေဖိုက်ပြဖို့အတွက်ဆန္ဒရှိတယ်ဒါပေမဲ့လို့ကျွန်တော်တို့နောက်ဆုံးပြရတာကတော့စစ်တပ်ကိုယ်စားလှယ်တွေကကန့်ကွက်တဲ့တကြောင်မို့လို့ကျွန်တော်တို့ကမဖိုက်ကြည့်ဘူးဆိုပြီးတော့ကျွန်တော်တို့ပြရတယ်ဆိုတော့ဒီဟာကိုကြည့်လို့ရှိရင်နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဦးစီးပြီးတော့လုပ်တယ်အခု27ရာစုပင်လုံးညီလာခံမှာအစိုးရအနေနဲ့တိကျကုန်နေပြီမတင်းချုံနိုင်ဘူးဆိုတော့သဘောမျိုးတွေ့ရတယ်ဆိုတော့ကိုလုပ်တဲ့ညီလာခံကတကယ်ပြည်ပြည်စုံတဲ့ညီလာခံမျိုးဖြစ်မယ်လို့တော့ကျွန်တော်တို့မထင်ဘူးဗျအဲ့ဒါကြောင့်မို့လို့အစိုးရရဲ့ဥဆောင်မှုအောက်မှာဒီအခုမြန်မာတပ်မတော်ဟာတကယ်ပဲရှိသလားဆိုတဲ့ဥစ္စာကတော့မေးဖွန်းထုတ်စရာဖြစ်တယ်ပေါ့ဗ
ျဟုတ်ပါတယ်အဲ့ဒါကတော့လူတိုင်းလက်ခံရတဲ့သုံးသပ်သူတွေနိုင်ငံတကာကပါမြန်မာနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီမရသေးပါဘူးအဲ့ဒါဘာကြောင့်မရသေးဘူးလဲဆိုတော့စစ်တပ်ကအဓိကနေရာပါဝင်နေတဲ့ဖွဲ့စည်းပုံပြင်ဖို့ကိစ္စလည်းဒီလိုနဲ့မပြင်ဖြစ်တာပါခင်ဗျာဆိုတော့ဒီနေရာမှာလုံးဝစစ်တပ်ကနိုင်ငံရေးအဘေးဖယ်သွားပြီးမှညီညာရေးရနိုင်တော့မယ်ဆိုတဲ့သဘောနဲ့ဆက်လက်ရပ်တည်မှာလားအဲ့ဒီမှာမှဆွေးနွေးနိုင်တော့မယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်အဲ့လိုမျိုးတော့မဟုတ်ပါဘူးဒါမှလို့ဟိုအခုဒီတိုင်းပြည်ပေါ်မှာနော်ပြည်သူလူထုပေါ်မှာဒီအခုလက်ရှိရှိနေတဲ့မြန်မာတပ်မတော်အနေနဲ့ကတကယ်စေတနာရှိလို့ရှိရင်ဖြစ်နေတဲ့ပြည်တွင်းစစ်ကိုတကယ်ချုပ်ငင်းစေချင်တဲ့စေတနာရှိလို့ရှိရင်တော့လက်နက်ကင်ပဋိပက္ခဖြစ်နေတဲ့အဖွဲ့တွေအားလုံးတွဲဆောင်ဆွေးနွေးဖို့ခိုက်ကိုတင်းတယ်ဆန့်ကျင်ဖို့လည်းတင်းတာပေါ့တိုင်းရင်းသားအဖွဲ့တွေအားလုံးကလည်းပဲ all inclusive ဆိုတဲ့ဥစ္စာကိုတစ်ချိန်လုံးကြွေးကြော်လာတယ်နောက်ဒီနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကလည်းပဲဒီ27ရာစုပင်လုံးမှာအားလုံးအကုန်လုံးပေါ့ all inclusiveပြရမယ်ဆိုပြီးတော့သူပြောထားတာရှိတယ်။ဒါပေမဲ့လို့အခုလက်တွေ့မှာဖြစ်မလာတော့ဒီဖြစ်ဖြစ်နေတဲ့ပြဿနာကိုမကြေးလေးအောင်နေပြီးတော့တင်းပါတဲ့စေကောင်းဆောင်တချို့တမင်တက်တက်များလောက်သလားဆိုပြီးတော့ကျွန်တော်တို့ကအဲ့လိုမျိုးသုံးသပ်တယ်။ဒါပေမဲ့လို့ဟိုစေကောင်းဆင်းနေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအဆင်ပြေရှိပါတယ်
။နောက်တစ်ခုမေးချင်တာကခိုင်တိုင်းရင်းသားတွေကိုကိုစားပြုတဲ့တခြားအဖွဲ့အစည်းတွေတခြားလက်နက်ကင်အင်အားစုတချို့တက်တာကိုတွေ့ရပါတယ်။အထူးသဖြင့် ALP တို့ ANCU ကတက်တယ်။ဆိုတော့သူတို့တွေနဲ့ AA နဲ့မတိုင်ခင်အချင်းချင်းညှိနှိုင်းမှုကိုရှိခဲ့ပါလားခင်ဗျာ
တိတာအဲ့လိုမျိုးဒီအခု27ပင်လုံးမှာဘာပြောမလဲဆိုတော့ဥစ္စာကိုတော့ဒီရခိုင်ဖွဲ့ရှင်ချင်းတိတာဟိုဆွေးနွေးတာမျိုးတော့မရှိဘူးဒါပေမဲ့လို့ကျွန်တော်တို့ဒီကြောက်ပြူညီလာခံတော့ကတော့ကျွန်တော်တို့ရခိုင်မျိုးသားတွေရဲ့သဘောထားဘုံသဘောထားကိုချမှတ်ထားတာရှိတယ်နောက်ပြီးလို့ရှိရင်ဒီအခုနောက်ဆုံးလောက်ခဲ့တဲ့အဲ့ဒီမိုင်းကြာရန်ညီလာခံမလေးပဲတိုင်းရင်းသားတွေအားလုံးရဲ့သဘောထားကိုချမှတ်ထားတာရှိပါတယ်ဆိုတော့အမြင်သဘောထားတွေကတော့တိုက်ပွားမယ်လို့တော့ကျွန်တော်မထင်ပါဘူး
ဆိုတော့အဲ့ဒီ ENC ရော ALB ရောတယောက်ဆွေးနွေးနေတာကို A အနေနဲ့လက်ခံတယ်လို့ပြောလို့ရလားခင်ဗျာ
ကျွန်တော်တို့ကတော့သူတို့တင်နေတဲ့ဥစ္စာတို့ကတော့ဘာမှဒီမှတ်ချက်တော့မပေးလို့ပါဘူးအရင်တုန်းကဆုံးဖြတ်ထားတဲ့ all inclusive ပေါ့ဒါမဲ့လို့အခု all inclusive မဖြစ်ရင်လည်းပဲအကုန်လုံးတက်ကြတော့အဲ့ဒါတော့သူတို့ deficiency ရဲ့သဘောထားလို့ပဲကျွန်တော်တို့ကဆုံးဖြတ်ပါတယ
်ဟုတ်ကဲ့အဲ့ဒီမှာညှိနှိုင်းလို့အပါဝင်အလုံးအဖွဲ့တွေချမှတ်ထားတဲ့တိုင်းရင်းသားအဖွဲ့တွေချမှတ်ထားတဲ့ဘုံသဘောတူညီချက်ဘုံယက်တီချက်အတိုင်းဒီညီလာခံမှာအပြည့်အဝမရခဲ့တော့မှတစိမ့်တစိသာအပြင်အဲ့ဒီဟာကိုအထောက်အကူပြုနိုင်တဲ့သဘောတူညီမှုမျိုးထွက်လာတဲ့ဆိုရင်တော့အေးအနေနဲ့ဘယ်လိုသဘောထားမှာခင်ဗျာ
ဒီဟာကတော့ဟိုဘယ်လိုပြောမလဲတိုင်းပြည်အတွက်ကောင်းတဲ့ဥစ္စာတွေဟိုဖြစ်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဒါကြိုးဆိုပါတယ်ဒါမဲ့လို့ဒီအခုလုံးမဲ့ဒီ၄၅ရက်ပဲကြာမဲ့ဒီ၂၁ရာစုပဲလုံးညီလာခံကတော့အဆပဲရှိသေးတယ်ဆိုတော့ဟိုမင်းနဲ့ပြောဖို့တော့အချိန်ဆိုးသေးတယ်လို့ထင်ပါတယ
်အခု၄၅ရက်ကျင်ပါမယ်ဒီညီလာခံကတော့နော်ရလကောင်ပေါ်ထွက်လာမယ်လို့မထင်ဘူးဆိုရင်ဘယ်အချိန်မှာကျွန်တော်တို့ရလကောင်ပေါ်ထွက်လာမယ်ညီလာခံမျိုးဖြစ်လာနိုင်မယ်လို့များမျှော်မှန်းချက်ထားပါလေခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့အမြင်ကိုပုံမှန်လေးလေးပြောရမယ်ဆိုလို့ရှိရင်တော့အခုဒီမြန်မာနိုင်ငံရဲ့ဒီတွင်းစစ်ဟိုဖြစ်နေတဲ့ဥစ္စာကမြန်မာနိုင်ငံမှာဒီအဆက်ဆက်ပေါ့လေဒီဆရာနာရှင်စနစ်ကြီးစိုးခဲ့တာရယ်နောက်ပြီးလို့ရှိရင်တစ်ခါမှလည်းပဲတချို့ဒီဗမာလူမျိုးနိုင်ငံရေးကောင်းဆောင်တွေနဲ့စီကောင်းဆောင်တွေရဲ့ကြားထဲမှာကင်းအောင်နေတဲ့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအာဏာပေါ့လေဗမာလူမျိုးတွေရဲ့လက်ထင်မှာပဲရှိရမယ်ဆိုတော့ကင်းအောင်တဲ့အမျိုးသားရေးဝါဒတွေကိုဟိုပြုပြင်ဖို့လိုပြီးဆက်လာဖို့လိုပြီးအဲ့ဒါမှပဲကျွန်တော်တို့ဒီမြန်မာနိုင်ငံဆိုတာတိုင်းရင်းသားပေါင်းစုံအားလုံးဒါပိုင်ဆိုင်တဲ့နိုင်ငံဖြစ်တယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့အားလုံးညီညီညွတ်ညွတ်စည်းစည်းလုံးလုံးနဲ့ဟိုအမျိုးသားဟိုတန်းတူကြီးအပြည့်အဝရှိတဲ့ဟိုကိုပိုင်ပြတ်တမ်းခွင့်အပြည့်အဝရှိတဲ့လူမျိုးတွေနဲ့စုပေါင်းထားတဲ့ပြည်အောင်စုကိုကျွန်တော်တို့တည်ဆောက်နိုင်မယ်။ဒီအခုရှိနေတဲ့စီကောင်းဆောင်တချို့ရဲ့စိတ်ထင်းမှာကင်းအောင်နေတဲ့ဒီကျင်းကြောင်းတဲ့အတွေးခေါ်မျိုးကိုဟိုနေနေပြုပြင်နိုင်လို့ရှိရင်တော့ကျွန်တော်တို့နိုင်ငံကြီးကတကယ်ဟိုညီညာတဲ့နိုင်ငံကြီးအဖြစ်ကိုတက်လာနိုင်မယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ်ခင်ဗျ။အ
ဲစီကောင်းဆောင်တချို့ရဲ့စိတ်ထင်းမှာဒီလိုစစ်တပ်တွေကင်းအောင်နေဆိုတော့ဒေါန်ဆန်းစုကြည်ရဲ့တိုင်းသားအရေးအပေါ်မှာသူ့ရဲ့အမြင်ကိုဘယ်လိုစုံစမ်းမိပါလဲ။ဒေ
ါန်ဆန်းစုကြည်အနေနဲ့ကတော့တိုင်းပြည်ရဲ့ပြဿနာတွေကိုတကယ်လိုလိုလားလားနဲ့သူကသိရှင်းလို့တဲ့ဌာနရှိတယ်ဆိုတော့ကျွန်တော်တို့အထင်ရှားတွေ့နေရတယ်။ဒါပေမဲ့လို့ဒေါန်ဆန်းစုကြည်ကဘလောက်ပဲသူအကောင့်ထေပို့ခြင်းလှုပ်ခြင်းလှုပ်ခြင်းတစ်ခါမှဒီစစ်တပ်ကနေပြီးတော့ရေးဆွဲထားတဲ့2008ဖွင့်စည်းပုံကိုသူ့အနေနဲ့ဟိုဖြတ်ကျော်ဖို့ဥစ္စာကတိတ်မလွယ်ဘူး။ဆိုတော့ဒီ2008ဖွင့်စည်းပုံကိုကျမ်းမကြုံနိုင်ဘဲနဲ့အခုနကပြောသလိုမျိုးစစ်တပ်ဟာအစိုးရရဲ့ဒီနိုင်ငံရေးဥဆောင်မှုအောက်မှာအပြည့်အဝမရောက်ပဲနဲ့ဒီအခုဖြစ်နေတဲ့ဒီပြဿနာတွေကိုဒေါအောင်ဆန်းစုကြည်အနေနဲ့နိုင်နိုင်နေနေခြံရနိုင်မဲ့ကိစ္စကတော့အချင်းယူရမဲ့သဘောဖြစ်တယ်လို့ကျွန်တော်အဲ့လိုမျိုးပဲသုံးသပ်မိပါတယ်ခင်ဗျ။ဟု
တ်ကဲ့ကျွန်တော်နောက်ဆုံးခုမေးချင်ပါတယ်အခုရခိုင်ကော်မရှင်ပြီးတော့ကိုဖီအန်နဲ့ဥဆောင်ပြီးတော့ဖွဲ့စည်းထားတယ်အဲ့ဒီအဖွဲ့နဲ့ပတ်သက်ပြီးတော့အေးရဲ့သဘောထားကိုထုတ်ပြန်ပြီးပြီလားမသိဘူးအဲ့ဒီသဘောထားကိုကျင်းယုံကြားချင်ပါတယ်
ကျွန်တော်တို့ဘက်ကတော့သဘောထားကတော့မထုတ်ပြန်ရသေးဘူးခင်ဗျာ။ဒါပေမဲ့လို့ကျွန်တော်တို့အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဟိုကုလသမဂ္ဂအထွေထွေအသိဉာဏ်မှုချိုးဟောင်းကိုယ်တိုင်ဥဆောင်မယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကတော့ဘာမှဟိုမပြောလို့ဘူး။ဒါပေမဲ့လို့အခုဖြစ်နေတဲ့ဥစ္စာကကျွန်တော်တို့ရဲ့ဒီပြည်တွင်းခေတ်မှာဒီတခြားနိုင်ငံကနေပြီးတော့ခုတ်ဝင်တဲ့ immigration ပြဿနာကိုကျွန်တော်တို့နိုင်ငံကရင်ဆိုင်နေရတာဖြစ်တယ်။ဆိုတော့အဲ့ဒါကြောင့်မို့လို့ဒီကိစ္စမှာဟိုနိုင်ငံတကာခေါင်းဆောင်တွေကပါဝင်ပြီးတော့မှအဲ့လိုမျိုးဥက္ကဋ္ဌတရားကိုယူပြီးတော့လောက်ရတဲ့ဥစ္စာမျိုးကတော့ဒါတစ်ဖက်မှာအချုပ်ချာအာဏာကိုထိခိုက်တယ်လို့ပြောလို့ရှိရင်လည်းဒါသိပြီးတော့မလွန်လွန်းဘူးလို့ကျွန်တော်ထင်ပါတယ်။ဆိုတော့2002နှစ်နောက်ပိုင်းဒီရခိုင်စုံစမ်းစစ်ဆေးကော်မရှင်ကလုပ်ထားခဲ့တဲ့အစီရင်ခံစာတွေအပြည့်စုံရှိပါတယ်။ပြဿနာကိုဘယ်လိုဖြေရှင်းလို့ရှိရင်တော့ဟိုဖြစ်မယ်ဆိုတော့အကြံပြုချက်တွေလည်းအများကြီးရှိတယ်။ဒါပေမဲ့လို့အဲ့ဒီအကြံပြုချက်တွေကိုဟိုအစိုးရအနေနဲ့ဘာမှအကောင့်တွေကိုအေးအေးယူဆောင်ရွက်တာမျိုးမလုပ်ခဲ့ဘူး။ဒါပေမဲ့အခုဒေါ်အောင်ဆန်းစုကြည်လက်ထက်မှာအဲ့ဒီဟိုနိုင်ငံတကာကဒီဟိုပုဂ္ဂိုလ်ကြီးတွေကိုဥဆောင်ခိုင်းပြီးတော့မှကံပေးကော်မတီဖွဲ့စည်းပြီးတော့တကယ်လုပ်မယ်ဆိုလို့ရှိရင်လည်းဘလောက်ပဲသူဟိုဘက်ကနေအကြံကောင်းညံကောင်းတွေပေးပါစေတကယ်နိုင်နိုင်နင်းနင်းနဲ့ဒီပြဿနာရဲ့ဈေးမြစ်ကိုမဖြေရှင်းဘူးဆိုလို့ရှိရင်တော့ဒါပြေလည်မယ်လို့တော့ကျွန်တော်ကတော့သိမ့်မထင်ဘူး။တစ်ဖက်မှာလည်းပဲဟို ဒီလိုလူထုဘက်ကနေပြီးတော့ reaction တွေအများကြီးလာမယ်လို့တော့ကျွန်တော်ကထင်တယ်။ဘာကြောင့်လဲဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရဲ့ကိစ္စကိုကျွန်တော်တို့နိုင်ငံကရှိတဲ့ပညာရှင်တွေကျွန်တော်တို့နိုင်ငံကဒီကောင်းဆောင်တွေနဲ့ပဲ wine one ပြီးတော့ဖြည့်ရှင်းတင်တယ်လို့ကျွန်တော်ကအဲ့လိုမျိုးပဲကျွန်တော်တို့လည်းမြင်ပါတယ်ဗျ။
ကျောင်းစံသားစီစဉ်တင်ဆက်ခဲ့တဲ့မြမအရေးသုံးသပ်ချက်ဖြစ်ပါတယ်ရှင်။ဒီတစ်ပတ်လာမယ့်စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုလည်းကြည့်ကြအောင်ပါရှင
်။ဒီတော်စုညင်းချဲညီလာခံ21ရာစုပင်လုံကိုဩဂုတ်လ30ရက်နေ့ကနေစက်တင်ဘာလ4ရက်တနင်္ဂနွေနေ့ထိ9ရက်ကြာကျင်းပနေပါတယ်။ဒီညီလာခံအတွင်းနောက်ဆုံးချိန်အထိတည်ရတဲ့အခြေအနေရရနဲ့အဲ့ဒီအခြေအနေတွေပေါ်တော်ရရှင်တို့ရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပေါင်းဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-312-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါင်းဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
တော်တော်ရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။အခုဆက်ပြီးတော့သူယုံကြည်ရာကဏ္ဍကိုနားဆင်ကြရမှာပါ။ရန်ကုန်မြို့မှာဓာတ်ပုံအမှုပညာနဲ့သတင်းလုပ်ငန်းတွေလုပ်နေတဲ့မတ်ယူယူမြင့်တန်းရဲ့အမြင်ကိုနားဆင်ကြရမှာပါ။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
မယုံကြည်တာကတော့ဘာသာတိုင်းအကုန်လုံးပါပေါ့နော်ဘာသာတိုင်းအားလုံးမှာဟိုကောင်းတဲ့အချက်တွေကိုကြည့်ရှိရပေါ့နော်ကျမအနေနဲ့ကျတော့ဘယ်ဘာသာဝင်ဖြစ်တယ်ဆိုပြီးတော့မခံယူထားဘူးကျမနည်းနည်းမတက်ထားအောင်အဲဘာသာကိုယ်ရင်ကြားထဲမှာရှိနေကောင်းတဲ့အချက်တွေကိုပဲကျင့်သုံးပြီးတော့ကောင်းမွန်တဲ့ဒီသားဝါတွေတယောက်ဖြစ်ဖို့အတွက်ပဲကျမကြိုးစစ်ကြံနေခိုင်းနေတယ်နော်အဲ့လိုမျိုးပဲပေါ့နော်ဘာသာတရားတွေဘာသာတရားတိုင်းမှာကောင်းတဲ့ချက်တွေရှိတယ်ဒီဘာသာတရားတွေရဲ့ကောင်းတဲ့ချက်တွေကိုအကုန်လုံးပြဝင်ယူမှပြီးတော့ပေါ့နော်အချင်းချင်းဖလှယ်ပြီးတော့ပြည်ကျန်ဒီကူဝင်ပြရပြီးပြည်ကျန်သွားမယ်ဆိုလို့ရှိရင်အဲ့ထက်နဲ့လောကတစ်ခုဖြစ်လာလိမ့်မယ်ဘယ်ဘာသာရင်လို့ဘယ်ဘာသာလူဖြစ်တယ်ရဲ့ဆိုပြီးတော့အမည်နာမမခံယူထားဘူးဘာသာတိုင်းအကုန်လုံးကြည်ရနေပြီးတော့ကောင်းမွန်တဲ့အချက်ကလေးတွေကိုကျင့်သုံးမယ်ဒီနောက်ပြီးတော့အကောင်းဆုံးဒီသားဝါတွေတယောက်ဖြစ်အောင်ပြည်ကျန်နေခိုင်သွားမယ်လို့ယုံကြည်တယ်ပေါ့နော်ကဲရွေးတာဟိုကောင်းမှရှိတဲ့သူတွေကလည်းဒီဘာသာကိုယ်ရင်ကြားထဲမှာရှိတဲ့ဟိုကောင်းမွန်တဲ့အချက်ကလေးတွေကိုရွေးချယ်ပြီးတော့ပြည်ကျန်နေခိုင်သွားမယ်အချင်းချင်းညဝေသွားမယ်ဆိုလို့ရှိရင်နားလည်းမှုလွဲလွဲတာတွေအချင်းချင်းအမုန်းပွားတာတွေမရှိဘဲနဲ့အဲ့ထက်နဲ့ကဘာကြီးပေါ့ဆပ်ပြီးနေတယ်ရုပ်ကြည့်ရပေါ့နော်ဒီလိုမျိုးဘာသာရေးနဲ့ပတ်သက်ပြီးတော့ဒီဖြစ်ပွားနေတဲ့အကြောင်းရတာလေတဘာသာရေးတဘာသာနဲ့ကြားထဲမှာနားလည်မှုမရှိလို့တဘာသာအကြောင်းတဘာသာမသိလို့ဒီလိုမျိုးဖြစ်နေတယ်ဒီလိုမျိုးဖြစ်ပွဲတွေတို့ဒီလိုအမုန်းကြီးတွေဖြစ်နေတယ်ပေါ့နော်အဲ့ဒါကျွန်တော်ယုံကြည်ရတော့ဘာသာရေးအကုန်လုံးအရှိတယ်ကောင်းမွန်တဲ့ချက်ကလေးတွေဘာသာချင်းရဝင်ပြီးတော့အဲ့ကျတော့နေသွားမယ်ဆိုလို့ရှိရင်ဒါစစ်ပွဲဆိုတာလေဒီဘာသာရေးတောင်ဖြစ်ပေါ်လာတဲ့ပြိပကရေးစစ်ပွဲဆိုတာလေဒီလိုမျိုးမှာဖြစ်လာနိုင်တယ်မဟုတ်ဘူးအဲ့ချမ်းနဲ့ကဘာကြီးအဲ့ချမ်းနဲ့လူပေါင်းလောကပဲဖြစ်လာနိုင်တယ်လို့ကျွန်မယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မတ်မိုးပြူတင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
တရုတ်နိုင်ငံကဘာသာရေးလွတ်လပ်မှုအခြေအနေဟာစိုးရိမ်နေရဆဲဖြစ်ပါတယ်။အမေရိကန်နိုင်ငံသားဤဌာနရဲ့တလောကထုတ်ပြန်တဲ့2015နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာတရုတ်အစိုးရကိုယ်တိုင်ကဘာသာရေးလုပ်ငန်းတွေပေါ်ဆက်လက်ထိန်းချုပ်နေဆဲပဲလို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကတရုတ်အစိုးရဟာတ တရားဝင်မှတ်ပုံတင်တဲ့ဘာသာရေးအဖွဲ့တွေရောမတင်တဲ့အဖွဲ့တွေနဲ့တင့်ကြံလိုက်နာသူတွေကိုပါလိုက်လံဖမ်းဆီးထောင်ကြတာရိုင်းနဲ့နှင်းပန်းနှိပ်စက်တာတွေလုပ်နေဆဲဖြစ်ပါတယ်။စင်ကြန်းကဝီကာကိုပိုင်အုပ်ချုပ်ခွင့်ဒေသမှာဘာသာရေးပွဲနဲ့ဟောပြောမှုပေါ်အာဏာပိုင်တွေကတင်းကျပ်ထားတဲ့ထိန်းချုပ်မှုတွေချမှတ်ပြီးနောက်စန့်ကျင်သူတွေရဲ့နေအိမ်ကိုဝင်ရောက်စီးနှင်ချိန်မှာဝီကာမွတ်စလင်တွေကိုရဲကပစ်တတ်ခဲ့တယ်လို့လူအခွင့်ရေးအဖွဲ့တွေကပြောပါတယ်။ဖာလုံကောင်းအဖွဲ့ဝင်တွေကလည်းသူတို့ရဲ့ယုံကြည်မှုအားထုတ်မှုအတွက်လူမသိသူမသိဖမ်းခံရပြီးရဲအချင်းစခန်းမှာတည်ဆုံသွားရတယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်။တင်းကျပ်တဲ့တရုတ်အစိုးရမူဝါဒကိုဆန့်ကျင်တဲ့အနေနဲ့တိဘက်ဘာသာဝင်ခုနှစ်ဦးဒီနှစ်တည်းကိုကိုကိုမီးရှို့တတ်တည်ပြီးဆန္ဒပြခဲ့တယ်လို့ NGO တွေနဲ့သတင်းဌာနကပြောပါတယ်။တိဘက်ဗုဒ္ဓဘာသာဝင်တွေဟာဘာသာရေးကိုအကြောင်းပြပြီးခွဲထွက်ရေးနဲ့တီးခြားလွတ်လပ်ရေးအတွက်လုပ်နေတာကြောင့်ဘုန်းကြီးကျောင်းတွေကိုဝင်ရောက်စစ်ဆေးတာတွေဟာတရားနဲ့လှုပ်ဆောင်ချက်အဖြစ်တရုတ်အာဏာပိုင်တွေကရှင်းချက်ထုတ်လို့ရှိပါတယ်။ကြွကြမ်းခဲမှာတရားမဝင်အဆောက်အုံတွေဖယ်ရှားရေးစီမံချက်ကိုအကြောင်းပြပြီးခရီးရန်ဘာသာရေးကျောင်းတွေမှာရှိတဲ့လဝါကတ်တိုင်1500ကျော်ကိုဖယ်ရှားဖို့အာဏာပိုင်တွေကအမိန့်ပေးခဲ့တယ်လို့ NGO တွေနဲ့သတင်းဌာနတွေကရေးပါတယ်။ကြွအကြံကတင်းအုပ်ဆရာတွေနဲ့ဖယားကျောင်းတက်သူအများစုကဒီကိစ္စကိုပွင့်ပွင့်လင်းလင်းဆန့်ကျင်တာကြောင့်ခရီးရန်ခေါင်းဆောင်တွေနဲ့လှုပ်ရှားသူအများပြားအဖမ်းခံရပြီးအဲ့ဒီတည်းမှာတင်းအုပ်ဆရာဟွမ်းရီစီနဲ့ရှေ့နေကျန်းကင်တို့လည်းပါဝင်ပါတယ်။နေအိမ်တွေကိုဖယားကျောင်းအဖြစ်သုံးပြီးဝတ်ပြုကြတဲ့ခရီးရန်တွေအပါအဝင်မဘုံမတင်ထားတဲ့ဘာသာရေးအဖွဲ့ဝင်တွေကိုအပြစ်ပေးဖို့နေရာအများပြားမှာအာဏာပိုင်တွေကနှီးမျိုးစုံသုံးနေကြပါတယ်။နိုင်ငံရေးလှုပ်ရှားနေတယ်ဆိုတဲ့ဆွဆွဲချက်နဲ့ကောင်းတောင်းပြည်နယ်ကဖုန်တော်ကြီးဝူစီဟန်းကိုထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကြီးညာစာရန်အရလွတ်လပ်စွာတွေးခေါ်ခွင့်ဝေဖန်ပိုင်းခြားခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်ပေးဖို့တရုတ်အစိုးရမှလည်းတာဝန်ရှိပါတယ်။အစိုးရကဘာသာရေးလွတ်လပ်ခွင့်ကိုပိတ်ပင်ထားရင်ပြည်သူကယာစွန့်မှုတွေလှုပ်လာတဲ့အခါအစိုးမစိုးစားသလိုတင်းမာမှုအတွက်မီးထိုးပေးနေတယ်လို့ဖြစ်ပြီးမျောလင်းချက်ကင်းမဲ့မှုအထူးကြံမှုတွေအတွက်မနှိမ့်မြုပ်ပွဲရာတွေကြုံလာနိုင်ကြောင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်က2015ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာပြောထားပါတယ်။မတူကွဲပြားတဲ့ဘာသာတွေကြားအတူရှင်တွဲနေခြင်းကပြည်သူတိုင်းရဲ့ယုံကြည်ချက်အပေါ်လေးစားရာရောက်တယ်လို့လူအဖွဲ့အစည်းတစ်ခုလုံးကိုလည်းထင်သာမြင်သာတဲ့အကြောင်းပြချက်ပေးရာရောက်ကြောင်းဒါကြောင့်ပြည်သူတွေရဲ့ယုံကြည်ကိုးကွယ်မှုကိုပိတ်ပင်ထားမယ်ဆိုရင်ပင်နိုင်ငံကားမှာအလားအလာကောင်းနေရမှာမဟုတ်ကြောင်းဘလင်ကန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်သောတာရှင်တို့ခုနဆင်ခဲ့ကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းကိုထပ်ပြီးအသိပေးပါရစေရှင်အခုထုတ်လွှင့်နေတဲ့တနာ ይዛ အတန်လွတ်အစည်းအဝေးပါဝင်မနက်ခင်းအစည်းအဝေးတွေအားလုံးကိုမြန်မာစံတော်ချိန်မနက်၈နာရီနဲ့၉နာရီအထိအစအဆုံးပြက်လည်နားဆင်နိုင်ကြပါလိမ့်ရှင်သတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကကြီးညာပေးပါမယ်ရှင
်မက္ကဆီကိုကနေအမေရိကန်နိုင်ငံတွင်းမှာတရားမဝင်လာရောက်နေထိုင်ကြသူတွေအရင်းနဲ့ကုန်သွယ်ရေးကိစ္စတွေအပါအဝင်လွန်ခဲ့တဲ့တနေ့တာကာလအတွင်းသူဝေဖန်ပြောဆိုခဲ့တဲ့အကြောင်းအရာတော်များများကိုမက္ကဆီကိုသမ္မတအန်ဂရီကီပီညာနီယက်တာနဲ့ပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးခဲ့တယ်လို့ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကပြောပါတယ်။ယောကော့ဘ်မက္ကဆီဆွေးနွေးမှုကာလအတွင်းမက္ကဆီကိုနိုင်ငံသားတွေကိုဝေဖန်ပုတ်ခတ်ပြောဆိုမှုတွေနဲ့ထရမ့်ကထောက်ခံမှုအများပြားရရှိခဲ့တာဖြစ်ပေမဲ့အခုလိုပြောဆိုမှုဟာမက္ကဆီကိုလူမျိုးတွေကိုထိခိုက်စေတယ်လို့မက္ကဆီကိုသမ္မတပီညာနီယက်တိုကပြန်လည်ပြောဆိုခဲ့ပြီးဖြစ်ပါတယ်။ဘရာဇီးနိုင်ငံမှာသမရသည့်ဖြစ်လာတဲ့မိုက်ကယ်တဲမားကပြဿနာတွေနဲ့ရင်ဆိုင်နေရတဲ့သူ့နိုင်ငံအတွက်ခေတ်သစ်အစိုးရတရက်ကိုထူထောင်မှာဖြစ်ကြောင်းဗုဒ္ဓဟူးနေ့ကသမရအဖြစ်ကြမ်းတက်စာချိန်ဆိုအပြီးမကြခင်မှာပဲဂရီပေးပြောကြားလိုက်ပါတယ်။အရင်သမရဟောင်းဒီလ်မာရူဆက်ကိုအစိုးရကဘတ်ဂျက်ငွေရ3စီးရင်ဆိုင်ရာဥပဒေချိုးဖောက်မှုနဲ့ယာရုကနေဖယ်ရှားဖို့ဘရာဇီးအထက်လွှတ်တော်ကထောက်ခံမဲ60မဲကန့်ကွက်မဲ20နဲ့မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာဖြစ်ပေါ်နေတဲ့ပြည်ရင်းစစ်ကိုအဆုံးသတ်ပေးနိုင်မဲ့9ရက်ကြာပြည်ထောင်စုညညရဲ့ညီလာခံ20ရာစုပင်လုံကိုဩဂုတ်လ31ရက်နေ့ကနေပြည်တော်မှာစတင်လိုက်ပြီးဖြစ်ပါတယ်။ညီလာခံအဖွဲ့မှနိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအမှားစကားပြောကြားခဲ့သလိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လွတ်တော်နေရာစလုံးရဲ့ဥက္ကဋ္ဌတွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းတို့လည်းတက်ရောက်အမှားစကားပြောကြားခဲ့ကြပါတယ်။ဒီလိုဒီညီလာခံကိုအမေရိကန်ပြည်ထောင်စုအနေနဲ့ကြိုဆိုကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကပို့ထုတ်နေမှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ဗီဒီယိုကနေကြာတာပရင်းနဲ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သတင်းချင်းချုပ်ကိုကိုဇော်ဝင်းလန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်အစီအစဉ်ထုတ်လွှင့်ရင်းမူကတော့ဦးစံမဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျော်နာကမင်းဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ VOA American အတန်မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဒါပြင်ရုပ်မြင့်တန်ကြားအစီအစဉ်ကိုလည်းညနေ9နာရီမှာ Asia Set 7ကနေတိုက်ရိုက်တင်ဆက်နိုင်ပါတယ်ရှင်။တော်တာရှင်ပေါင်းကျမ်းမှချွင်လန်းကြပါလို့ရှင
This program has come to you from the Voice of America, Washington.